နိုဝင်ဘာလ26ရက်နေ့စနေနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လက်ပေါ်လီမြို့မြန်မာဘုရားဗဒကျောင်းတိုက်ကြီးမှာမြန်မာဘုရားဗဒကျောင်းတိုက်ကြီးဤကိုစည်းပဓာနနာယကဆရာတော်ဘုရားကြီးမြတ်ဥဒိဋ္ဌာ၍ကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာအဋ္ဌဒရားစက္ကံဘုရားကနေ့တစ္ဆာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကိုရမြတ်ကြီးတထတော်ကကလာတော်ကဘုရားရှင်ကိုရမြတ်ကြီးသာဝတိပြုံမွန်စေတဲ့အကြောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်ကမှသာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်အနာကတရားနာညာကခဏဆိုင်တဲ့သောတာပတ္တိမေညာသဂရဂါမိမေညာအနာဂါမိမေညာအရဟတမေညာများအတိအသည့်ရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခဏဆိုင်လို့သောတာပတ္တိမေညာများယန္တဉ္ဇပါစေသဂရဂါမိမေညာများယန္တဉ္ဇပါစေအနာဂါမိမေညာများယန္တဉ္ဇပါစေအရဟတမေညာများယန္တဉ္ဇပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါလေ။အလုံးစုံယောဂီအပေါင်းတော်ကောင်းတို့သာသနာတော်မြတ်ကြီးရဲ့အဓိကပန်းတိုင်သည်နိဗ္ဗာန်ချမ်းသာဖြစ်ပါတယ်နိဗ္ဗာန်ဆိုတဲ့နေရာမှာဘာကိုနိဗ္ဗာန်လို့ခေါ်တယ်လဲဆိုတာဒါလေးလည်းသိထားဖို့လိုပါတယ်နော်နိဗ္ဗာန်နိဗ္ဗာန်နဲ့ပြောနေကြတယ်အခုဘုန်းကြီးတို့ယောဂီတွေလည်းပဲတရားထိုင်ကြတယ်။ဘာလိုခြင်းလို့ထိုင်တယ်မင်းရဲ့နိဗ္ဗာန်လိုခြင်းလို့ထိုင်တယ်ပဲပြောကြမှာပဲ။နိဗ္ဗာန်လိုခြင်းလို့တရားထိုင်တယ်ဆိုတော့ဘယ်လိုဟာကိုနိဗ္ဗာန်လို့ခေါ်တယ်လဲဆိုတော့ဒီလိုအပိုင်းလေးဒါလေးတွေလည်းနားလည်ထားဖို့လိုတာပေါ့။နိဗ္ဗာန်ကိုနိဗ္ဗာန်ရဲ့သဘောကိုသိတဲ့အခါကျတော့လည်းပဲနိဗ္ဗာန်ရောက်အောင်နိဗ္ဗာန်မြင်အောင်ဘယ်လိုလုပ်ရမလဲဆိုတော့အပိုင်းလေးလည်းဒါလည်းသိဖို့လိုပါတယ်။အဲ့ဒါလည်းပတ်သက်လို့ခေါင်းကြီးတို့ဝိပဿနာရဲ့သဘောတရားတွေကတော့နေ့စဉ်နေ့တိုင်းလည်းပြောလာခဲ့တာဖြစ်တော့ဝိပဿနာရဲ့အတော်ပြေသဘောကိုသိကြည့်အများကြီးမပြောတော့ဘူး။သူ့ရဲ့တာရကလေးနဲ့ရှင်ပြီးတော့မြတ်စွာဘုရားလက်ထက်ကဖြစ်ရကလေးတွေနဲ့ရှင်တွဲပြီးတော့ခေါင်းကြီးတို့ပြောပါမယ်။မြတ်စွာဘုရားလက်ထက်ကအရှင်သာရိပုတ္တရာမထေရကြီးနဲ့အရှင်ပုံနာမထေရကြီးတို့နှစ်ပါးရှိကြတယ်အရှင်ပုံနာမထေရဆိုတာကအင်မတန်ကောင်းတဲ့ကြီးမားတဲ့ပုဂ္ဂိုလ်တပည့်တွေကိုဆုံးမတဲ့နေရာမှာလည်းပဲတပည့်တွေကိုသီလသမာဓိပညာသိက္ခာသုံးရပ်နဲ့ပြည့်စုံအောင်ဆုံးမတဲ့နေရာမှာအတော်ကိုပြည့်စုံဆုံးမနိုင်တဲ့ရဟန္တာမထေရကြီးအရှင်သာရိပုတ္တရာပရိမေကြီးဆိုတာလည်းအလုံးသိကြတဲ့အတိုင်းပဲပညာရမှာမြတ်စွာဘုရားအောင်အကြီးဆုံးအမြင့်ဆုံးပုဂ္ဂိုလ်ဖြစ်နေအများသတ်မှတ်ထားခံထားရတဲ့ပုဂ္ဂိုလ်ကြီးတစ်ပါးအဲဒီအရှင်သာရိပုတ္တရာမထေရကြီးနဲ့အရှင်မဟာပုံနမထေရကြီးတို့တွေ့ဆုံတဲ့ပွဲကိုစိတ်ထဲမှာအာရုံပြုပြီးမှလိုက်ပေါ့တွေ့ဆုံတဲ့နေရာကဘယ်နေရာလဲဆိုရင်သာဝတိမြို့စေတဝန်ကျောင်းရဲ့မဏိမဝင်အန္ဒဝနဆိုတဲ့တောအုပ်အဲ့ဒီတောအုပ်ထံမှာနှစ်ပါးသွားတွေ့ကြတယ်အဲ့ဒီလိုတွေ့တဲ့အခါကျတော့အရှင်သာရိပုတ္တရာပြိမာန်ကြီးကအရှင်ဘုန်းတော်ပြိမာန်ကြီးကိုမေးတယ်အရှင်ဘုရားယဟန်ပြုတ်လာခဲ့တာဘာကြောင့်ကယဟန်ပြုတ်လာခဲ့တယ်လဲသီလဝိသုဒ္ဓိလို့ခေါ်တယ်သီလစင်ကြယ်ဖို့ယဟန်ပြုတ်လာခဲ့သလားသီလစင်ကြယ်ဖို့တရားကျင့်ကျင့်နေတာလားဒီလိုမေးတယ်အဲ့တော့အရှင်ဘုန်းတော်မဟာဘုန်းတော်ပရိမေကြီးကမဟုတ်ပါဘူးတဲ့တစ်ချက်မှတ်လိုက်ပါတော့နံပါတ်1ကဘာတော့လဲသီလစင်ကြယ်ဖို့ညတော်ကျင့်ကျင့်တာလားဒီလိုမေးတယ်ဘာပြောလဲမဟုတ်ပါဘူးတဲ့ဒီတော့နော်သီလစင်ကြယ်ခြင်းဆိုတာဟာသီလစင်ကြယ်ခြင်းဆိုတာဟာနိဗ္ဗာန်ချမ်းသာရဲ့ဟိုးအောက်ချီအခြေခံလောက်ပဲရှိသေးတယ်လို့မှားလိုက်ပါတော့เนาะအခြေခံလောက်ပဲရှိသေးတယ် နိဗ္ဗာန်နဲ့နည်းနည်းဝေးသေးတယ်ဒါကြောင့်မလို့အဲ့ဒီသီလအတွက်တရားကျင့်သလားမေးတော့မဟုတ်ပါဘူးနောက်တစ်ခါနောက်ပတ်နေ့အဲ့ဒါဆိုလို့ရှိရင်တမာတိရဖို့အတွက်စိတ်စင်ကြယ်ဖို့အတွက်အရှင်ဘုရားတရားကျင့်တာလားဒါလည်းမဟုတ်ပါဘူးလို့ဖြစ်တယ်ပရမသီလအကျင့်သီလစင်ကြယ်ဖို့သီလဝိသုဒ္ဓိဖြစ်ဖို့တရားကျင့်တာလားမေးတော့မဟုတ်ပါဘူးဒုတိယစိတ်စင်ကြယ်ဖို့စေတဝိသုဒ္ဓိဖြစ်ဖို့တမာတိလေးရဖို့တရားကျင့်တာလားမေးတယ်ဒါလည်းမဟုတ်ပါဘူးလို့ဖြစ်တယ်နော်ဆိုတော့တွေးစရာလေးတော့ရှိတာပေါ့ကိုကသီလလေးစင်ကြယ်ဖို့ကိုကြကုတ်ကြခဲအားထုတ်နေရတယ်။တမာရိရဖို့ကိုကြကုတ်ကြခဲအားထုတ်နေရတယ်။အရှင်မောနမထေရကြီးကြတော့သီလအကျင့်တွေလည်းရသောအကျင့်ကျင့်တာမဟုတ်ဘူး။စိတ်စင်ကြယ်ဖို့တမာရိရဖို့တော့လည်းရသောအကျင့်ကျင့်တာမဟုတ်ဘူးဆိုတော့ဒီချက်မကနိဗ္ဗာန်ဟာအများကြီးအစင်မြင့်တယ်ဆိုတဲ့အဓိပ္ပာယ်ရောက်တာပေါ့နော်။အဲ့တော့တမာရိရယုံလောင်းတဲ့သမထဖြစ်အောင်လုပ်နဲ့ကျင့်တတ်နေလို့မရဘူးဆိုတဲ့အဓိပ္ပာယ်ဒါလေးကိုဘုန်းကြီးတို့ပရိသတ်တွေစိတ်ထဲမှာသဘောပေါက်လာပါဘူး။ကဲနောက်တစ်ခါကျတော့နံပါတ်3မျိုးကိုမြင်လိုက်တယ်။ရှင်ပြတယ်လို့ဆိုရင်ယုတ်တရားနဲ့တရားတွေကိုမြင်ပြီးတော့မှားသောအယူလေးတွေစင်ကြယ်ဖို့ညတော်ချင်းကျင့်တာလားဒီလိုမျိုးတော့လည်းမဟုတ်ပါဘူးခင်ဗျာ။မှားသောအမြင်ဆိုတာကဒိဋ္ဌိမှားသောအမြင်လေးတွေစင်ကြယ်တယ်ဆိုတာကဒိဋ္ဌိဝိသုဒ္ဓိတက္ကရာဒိဋ္ဌိလေးတွေစင်တယ်အခုဘုန်းကြီးတို့ပရိသတ်တွေမိမိတို့ထင်နေတာကဘယ်လိုထင်နေလဲပုဂ္ဂိုလ်တ ত্ত্ব ဝသာတ ত্ত্ব ဝယောက်ျားမိန်းမဒီလိုထင်နေတယ်အဲ့ဒီအမြင်လေးတွေနဲ့လောကကြီးထဲမှာရှင်းတာနေကြတယ်လောကကြီးထဲမှာနေနေကြတဲ့ပုဂ္ဂိုလ်သည်ပုဂ္ဂိုလ်ဆိုတဲ့အမြင်တ ত্ত্ব ဝဆိုတဲ့အမြင်ငါဆိုတဲ့အမြင်နဲ့နေနေကြတယ်အဲ့ဒီအမြင်သာမရှိရင်ဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်ရတာကတော့ဒီအမြင်သာမရှိရင်တိတ်တောင်မှပျော်ပျော်ရွှင်ရွှင်ရှိမဲ့လက္ခဏာမတွေ့ရအောင်ပုဂ္ဂိုလ်တ ত্ত্ব ဝါဆိုတဲ့အမြင်ငါဆိုတဲ့အမြင်လေးရှိနေလို့လောကကြီးထဲမှာတော်နေပြောတယ်လို့လောကအမြင်နဲ့ကြည့်ရင်ပေါ့နော်အဲ့ဒီလိုထင်နေရတာလောကအမြင်နဲ့ကြည့်မယ်ဆိုပုဂ္ဂိုလ်တ ত্ত্ব ဝါမရှိဘူးငါလည်းမရှိဘူးဆိုရင်စဉ်းစားကြည့်တာဘလို့ပြင်းစရာကောင်းလဲဟမ်ဘောရုံပြေတယ်တားလည်းမရှိသမီးလည်းမရှိဇီလေးလည်းမရှိခင်ပွန်းလည်းမရှိငါလည်းမရှိဘာရှိပါမရှိအဲ့ဒီလိုမရှိဘယ်လိုလုပ်နေဘယ်လိုမှလည်းပြင်ပမှန်အလုံးလုံးတော့မှမဟုတ်တော့နော်လောကအမြင်နဲ့ကြည့်မယ်ဆိုရင်ပုဂ္ဂိုလ်တ ত্ত্ব ငါဆိုတဲ့အမြင်အမတ္တတန်ဖိုးရှိတဲ့အမြင်ပဲဒါပေမဲ့လောကတ္တရာအမြင်နဲ့ကြည့်တဲ့အခါကျတော့အဲ့ဒီအမြင်ဒီမှန်သောအမြင်လားမှားသောအမြင်လားမှားသောအမြင်အဲ့ဒီမှားသောအမြင်လေးတွေကိုနိဗ္ဗာန်ရောက်လို့တဲ့ပုဂ္ဂိုလ်တယောက်ဒီလက်ခံရမလားစွန့်ရမလားအဲ့အဲ့ဒါတော့ရှိတာပေါ့နော်အဲ့တော့ပုဂ္ဂိုလ်တ ত্ত্ব ဝါကိုလည်းတစ်ဖက်ကလက်ခံထားခြင်းနဲ့တစ်ဖက်ကလည်းနိဗ္ဗာန်ရောက်ခြင်းနဲ့ဒီလိုနှစ်ခုလုံးရဖို့ကတော့မဖြစ်နိုင်ဘူးဟုတ်တယ်မလားပုဂ္ဂိုလ်တ ত্ত্ব ဝါငါဆိုတာလေးလေသားနဲ့သမီးနဲ့ဇနီးနဲ့ခင်ပွန်းနဲ့တတ်တတ်ဝန်းဝန်းနဲ့နေခြင်းနဲ့နိဗ္ဗာန်နဲ့လိုခြင်းနဲ့ဘယ်နဲ့လဲရပါမလားဒီလိုတော့မရနိုင်ဘူးနော်တစ်ဖက်လိုခြင်းရင်တစ်ဖက်တော့စွန့်ရမှာပဲအဲ့တခုလို့ရှိတာပေါ့နော်စွန့်တယ်ဆိုတဲ့နေရာမှာပစ္စည်းစွန့်တယ်မိသားစုစွန့်နေဆိုပေမဲ့အဓိကကတော့ပစ္စည်းစွန့်ဖို့တဲ့အဲ့ဒီပုံမှာရှိနေတဲ့ဒိဋ္ဌိအမြင်လေးစွန့်ဖို့အရေးကြီးတယ်။နော်။မိသားစုစွန့်ဖို့တဲ့အဲ့ဒီပုံမှာရှိတဲ့ဒိဋ္ဌိအမြင်လေးစွန့်ဖို့တော့အရေးကြီးတယ်။အဲ့တော့ကြမ်းဖြတ်ပြီးတော့ဒါလေးပြောလိုက်ပါမယ်။တေဝိဇ္ဇဝိဇ္ဇတော့မှာတေဝိဇ္ဇဝိဇ္ဇပုံလားကြီးကိုမြတ်စွာဘုရားပြောတဲ့စကားရှိတယ်။နိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်တဲ့နော်။ပုံလားကြီးကမေးတယ်သာသမီဇနီးခင်ပွန်းပေါ်မှာရှိနေတဲ့တန်ရောစဉ်မစုံပဲနဲ့နေပါရောက်နိုင်ပါမလားလို့မေးတယ်။မြတ်စွာဘုရားကဘာဖြစ်လဲ?မရောက်နိုင်ဘူးလို့။ဒါဖြစ်ရင်သာသမီဇနီးခင်ပွန်းအပေါ်မှာတန်ရောစဉ်မစုံပဲနဲ့နတ်ပြည်ကိုရောက်နိုင်မလားလို့မေးတယ်။ဒါကြတော့ဘာလို့ဖြစ်လဲ?ရောက်နိုင်တယ်တဲ့။ဟုတ်တယ်မလား။အဲ့တော့သာသမီဇနီးခင်ပွန်းအပေါ်မှာရှိတဲ့တန်ရောစဉ်မစုံပဲနဲ့နိဗ္ဗာန်တော့မရောက်နိုင်ဘူး။ဒါဖြစ်ရင်မြတ်စွာဘုရားကတန်ရောစဉ်စွန့်ဖို့တာပြောတာနော်လူကိုစွန့်ဖို့ပြောတာလားမဟုတ်ပါဘူးသာသမီဇနီးခင်ပွန်းတာရှိခြင်းရှိမရှိခြင်းနဲ့အဓိကကဘာလဲအဲ့ဒီပုံမှာရှိနေတဲ့ဒိဋ္ဌိဆိုတဲ့အဓိကဒိဋ္ဌိဆိုတဲ့တန်ရောစဉ် ဒါကိုစုံမလို့ဒိဋ္ဌိဆိုတဲ့တာယောဇဉ်စွန့်နိုင်ရင်သောတာပန်ဖြစ်မယ်။ကာမရာဂဆိုတဲ့တာယောဇဉ်စွန့်နိုင်ရင်အနာဂတ်ဖြစ်မယ်။ဘဝရာဂဆိုတဲ့တာယောဇဉ်စွန့်နိုင်ရင်ယဟန္တာဖြစ်မယ်။သုံးဆက်နဲ့သူခွဲခြားရတာနော်။သောတာပန်ဖြစ်ရင်ပဲနိဗ္ဗာန်ကိုမမြင်နိုင်ဘူးလားမြင်နိုင်လား
။
မြင်နိုင်တယ်။မိတ္တကအကြောင်းမှကြည့်တော့နိဗ္ဗာန်မြင်ထားပြီ။နော်။ဒါပေမဲ့သာသမိဇနီးခင်ဘောဆိုတဲ့သူရဲ့မိသားစုတွေမရှိဘူးလားရှိလားရှိပင်ရှိ냐တော့လေအဲ့ဒီမိသားစုအပေါ်မှာဘာတန်ရောစဉ်စုံနိုင်လဲဒိဋ္ဌိတန်ရောစဉ်စုံနိုင်တယ်ဒါလေးကိုမြင်ထားဖို့တော့တူတာပေါ့နော်တဏ္ဍာတန်ရောစဉ်စုံနိုင်ပြီဆိုရင်တော့ဘာဖြစ်သွားလဲအနာဂံဖြစ်သွားပြီပုဂ္ဂိုလ်အဖြစ်ပြောပါဆိုရင်ဝိတာခအကြောင်းတကားကြီးနော်အနာဂံဖြစ်သွားတဲ့အခါကျတော့ဇနီးကိုလည်းစုံနိုင်တယ်ပစ္စည်းကိုလည်းဆုံးနိုင်တယ်ဝိသခာဓကမကြီးကြတော့သောတာပန်အစဉ်ဖြစ်တဲ့အတွက်တန်ရောစဉ်ဒိဋ္ဌိတန်ရောစဉ်တော့ဆုံးနိုင်တယ်တဏဆုံးနိုင်လားတဏမဆုံးနိုင်တဲ့အတွက်မိသားစုဆိုတာရှိသေးတယ်ပေါ့ဟုတ်လားအဲ့တော့ဘုန်းကြီးပရိသတ်တွေလည်းပူတော့ပုံမနေပါနဲ့လေနော်မိသားစုနဲ့ရှိနေလည်းပဲနိဗ္ဗာန်တော့မြင်နိုင်သေးတယ်သောတာပန်တော့ဖြစ်နိုင်ပါသေးတယ်ဆိုအဲ့ဒီလိုတော့မှတ်လိုက်ပေါ့ဒီလိုဆိုတော့နည်းနည်းတော့တော်သွားသေးတာပေါ့ဟုတ်လားညမို့မိသားစုဆုံးမှနိဗ္ဗာန်ရောက်ရမယ်ဆိုရင်တစ်လုံးကရောက်မှာမဟုတ်တော့မိသားစုမဆောက်နိုင်တာနဲ့နိဗ္ဗာန်ရောက်မှာမဟုတ်တော့အခုကဒိဋ္ဌိမိသုတ်တိဖြစ်ဖို့ဆိုတာကမိသားစုဆုံးဖို့ပြောတာလားမဟုတ်ဘူးနော်ဘာဆောက်ရမလဲပုဂ္ဂိုလ်တ attva ငါဆိုတဲ့ဒိဋ္ဌိဆိုဲဒိဋ္ဌိဆိုဲကိုဆောက်ဘယ်အချိန်မှဆောက်ရမှာလဲမိတော့ရှုတဲ့အချိန်မှဆောက်ဟုတ်လားရှုတဲ့အချိန်မှဆောက်တဲ့အခါကျတော့ရှုတဲ့အချိန်မှပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်မရှိဘူးဆိုရင်အစွဲမရှိတော့ဘူးပေါ့အစွဲမရှိတော့ဘူးလောကအပေါင်းအနေနဲ့တော့တောင်းကျင်တော့မယ်ဒါကငါတတ္တကကသမီးရှိခြင်းရှိမယ်ဒါပေမဲ့ငါငါဥစ္စာငါဟာဆိုတဲ့အစွဲကြီးကတော့မရှိတော့ဘူးအဲ့ဒါဆိုရင်ဘာဖြစ်သွားလဲဒိဋ္ဌိဝိသုဒ္ဓိဖြစ်သွားတယ်ဒိဋ္ဌိဝိသုဒ္ဓိဖြစ်ရင်နိဗ္ဗာန်မမြင်ဘူးလားမြင်လားမြင်တယ်ဒါပေမဲ့လည်းပဲအရှင်မဟာပုဏ္ဏမထေရကြီးကတော့ဘာပြောလဲအရှင်ဘုရားဒိဋ္ဌိအမြင်စင်ကြယ်ဖို့တရားကျင့်တာလားမေးတော့ဒါလည်းသူကမဟုတ်ဘူးတဲ့သူအဲ့ဒီလောက်နဲ့မတင်းနေခြင်းဘူးဘာဖြစ်လို့မတင်းတိမ်တယ်လဲဆိုတာနောက်တော့အဖြစ်ပေါ်လာနိုင်မှာဟုတ်လားပြန်တော့တခါကျတော့နံပါတ်၄ကိခာဝိတရဏဝိသုဒ္ဓိကိခာဝိတရဏဝိသုဒ္ဓိဆိုတာဘာပြောတာလဲလို့မေးတော့ကြောင်းကျိုးဆက်သွယ်မှုအပေါ်မှာဖြစ်တဲ့ယုံမှမှုကြောင်းကျိုးဆက်သွယ်မှုအပေါ်မှာဖြစ်နေတဲ့ယုံမှမှုယုံမှမှုဆိုတာကတန်တရာပေါ့နော်တန်တရာဝိသိကိစ္စအဲ့ဒီတန်တရာဝိသိကိစ္စစင်ကြယ်သွားရင်ကိခာဝိတရဏဝိသုဒ္ဓိလို့ခေါ်တယ်အကြောင်းကျိုးဆက်သွယ်မှုနဲ့ပတ်သက်လို့ကခင်ဗျားရှားရှားအနေနဲ့ပြောရမယ်ဆိုလို့ရှိရင်အခုလူတွေဖြစ်လာကြတယ်နော်ဘုန်းတော်ပရိသတ်တွေကလူဖြစ်လာတယ်ဘာဖြစ်လို့လူဖြစ်လာတယ်လဲဆိုတော့မိဘတို့ကမေးလာခဲ့ရင်ဖြစ်နိုင်မှာအခုလူဖြစ်လာတယ်လူဘဝရောက်လာတယ်ဘာဖြစ်လို့လူဘဝရောက်လာတယ်လဲဘာဖြစ်လို့လူဖြစ်လာတယ်လဲရေပေါ်ရပြောတော့အတိတ်ကံကြောင့်လို့ပြောရင်ပြောမှာပေါ့အတိတ်ကံကဘလို့ရှိလို့လူကဘလို့ဖြစ်လာတာတော့ဟောတကဆက်မိလာတော့မိကုန်နေထက်စစ်ဝင်လာရင်မဖြစ်တတ်တော့ဘူးနော်သက်တည်ပြเสียဘာမှမရှိဘူးဟုတ်တယ်မဟုတ်လားအတိတ်ကံကဘလို့ဖြစ်ခဲ့လို့ယခုပြစ်ဆုံးပါမှာဘလို့ဖြစ်တယ်ဆိုတာစာတိုင်းသာပြောနေကြတာနော်လက်တွေ့ပြောနေဖို့ကတော့ခက်တယ်အဲ့လိုခက်တဲ့အခါကျတော့ဟိုနေ့တော့ကမယ်ဘယ်လိုစာရဘုံထဲမှာတွေ့တယ်။ဘာတွေ့တယ်လို့ဆိုတော့အရင်ဘဝကနော်လူတက်လို့တည်တဲ့ပုဂ္ဂိုလ်ဒီဘဝမှာလူလာဖြစ်တဲ့အခါကျတော့ဘာတွေ့တွေ့သူခန္ဓာကိုယ်မှာဘာတွေ့တယ်လဲဆိုတော့ဓာခုတ်ရအမာယူကြီးတွေ့မွေးလာကြတဲ့ကအမာယူကြီးပါလာဟုတ်တယ်မဟုတ်လားမွေးလာကြတဲ့ကအမာယူကြီးပါလာတယ်ဆိုတော့အရင်ဘဝကလူကဒီဘက်ကိုတခုခုပါလာတဲ့အတိတ်ပဲမရောက်ဘူးလားရောက်နေတယ်နော်အရင်ဘဝကလူတည်ဒီဘဝကိုတခုခုပါလာတဲ့အတိတ်ပဲရောက်နေတယ်။ဆိုတော့ဘုရားမသားကယူတာကအရင်ဘဝကအရာဝတ္ထုတခုခုတတို့တစဒီဘဝကိုပါလာတယ်ပြောတာလားမပါဘူးပြောတာလားမပါဘူးပါတယ်ဆိုရင်ဗာဒိဋ္ဌိနဲ့သတ္တရတိဖြစ်တယ်။အရင်ဘဝကပစ္စည်းရုပ်တော်လည်းကောင်းနာမ်တော်လည်းကောင်းအရာဝတ္ထုတခုခုတော်လည်းကောင်းဒီဘဝကိုပါလာတယ်ဆိုရင်အဲ့ဒီဘဝကအရာဝတ္ထုသည်မပြတ်မစည်းပဲနဲ့ဒီဘဝကိုပါလာတယ်ဆိုတဲ့အဓိပ္ပာယ်ရောက်လာတယ်။အဲ့ဒါဆိုရင်ဗာဒိဋ္ဌိလေ။အဲ့ဒီတော့အရင်ဘဝကလူတန်းခံရလို့ပေတဲ့ပုံပေါ်ပြီးဒီဘဝမှာ လူဖြစ်တဲ့အခါကျတော့ဓာခုတ်တန်ရအနာယူကြီးပါလာတယ်။ဓာကြီးကိုကြည်သောအဖြစ်အရင်ဘဝကပုံကဒီဘဝတည်းရောက်လာတယ်ဆိုရင်အဲ့ဒါဗာဒိတိဖြစ်သွားမယ်။တသရတိတိဖြစ်တော့မယ်။နော်တသရတိတိဖြစ်တော့မယ်။တခြားတခြားပုံကကျတော့ဘာပြောသလဲလူဝင်စားတဲ့နော်လူဝင်စားဟုတ်လား။ဘုန်းကြီးတို့ဇာတိကိုပဲပါတာပြန်တော့ဒီပါတိလို့ပါတာပြန်တယ်။ပြန်တယ်မွေးဖွားတာလို့ပါတာပြန်တယ်။နော်အင်ကန်နေရှင်းဒီလိုပါတာပြန်တယ်။အဲ့တော့လူဝင်စားဆိုကြတဲ့ကောကစဉ်းစားကြည့်လေဝင်စားတယ်ဆိုတဲ့ကောကအရင်ဘဝကပုံကတရားသည်ဒီဘဝမှာလာပြီးတော့ဝင်စားလိုက်တာဝင်စားတယ်ဆိုတော့ဒီထဲမှာလာဖြစ်သွားတယ်ဝင်စားတယ်ဆိုတဲ့မြန်မာစကလုံးကောကအရင်ဘဝနဲ့ဒီဘဝအကူဆက်ရှိတယ်ဆိုတဲ့အဓိပ္ပာယ်ရောက်အဲ့ဒီအကူဆက်ကဘာလဲဆိုတော့အရင်ဘဝကပုံကသည်ဒီဘဝဘဝနဲ့เนาะရုပ်ပိုင်းဆိုင်ရာအရာမပြတ်ဘူးဆိုတဲ့အဓိပ္ပာယ်ရောက်အဲ့ဒီလိုအဓိပ္ပာယ်ဆိုတော့အရင်ဘဝကပုံကဒီဘက်ဘဝရောက်လာတယ်ဆိုတဲ့အဓိပ္ပာယ်ယူလိုက်ပြန်ရင်လည်းဗာဒိတိဖြစ်သွားလဲဒါလည်းတသရပဲအဲ့ဒါကိုပဲဘဝကူးတယ်ဘဝပြောင်းတယ်မြန်မာလိုပြောကြတယ်လူဝင်စားတယ်ဘဝကူးတယ်ဘဝပြောင်းတယ်ဒီဘက်ဘဝကနောက်ဘဝကူးသွားတယ်ဒီဘက်ဘဝကနောက်ဘဝပြောင်းသွားတယ်စကားဖြစ်နေတော့ပြောချင်းပြောပေါ့ဟိုဘက်ဘဝကပုံကဒီဘက်ဘဝရောက်လာပါတယ်လို့ပြောရင်တော့ဒိဋ္ဌိဖြစ်တာသိကြနေပြီနော်အဲ့ဒီအဖြေကိုရှာဖို့အတွက်ကဝိပဿနာဉာဏ်မှမပေါ်ဘူးဆိုရင်စာရဲပါတယ်လို့သာသိတာသိကြတာတကယ်တမ်းလက္ခဏာပေါ်တော့ခက်တယ်နော်တကယ်တမ်းလက္ခဏာပေါ်တော့ခက်တယ်ဒီကိသိမှန်ပညာတိတ်သိထုံးကလာတဲ့အခါကျတော့ပိုတော့ခက်သွားသေးတယ်ဘာခက်သွားတယ်လဲလို့ဆိုတော့ဘယ်ကံမှမပါဘဲနဲ့ဖန်ပေါင်းကြောင်လေးထဲမှာဖန်ပြုံလေးထဲမှာသူ့အလေးနဲ့သူပေါက်ဆက်ပြီးတော့လူတစ်ယောက်ဖြစ်အောင်သူတို့ဆေးရုံထဲမှာဆေးအောင်တစ်ယောက်ကဖန်တီးယူလို့ရသွားတယ်ဟုတ်တယ်မလားအဲ့လိုဖန်တီးယူလို့ရသွားတာထောက်တော့အဖြစ်အယဝါကပြုလုပ်တဲ့ကံနဲ့ဘာမှမပတ်သက်ဘူးဆိုတဲ့အဓိပ္ပာယ်ရောက်နေပြန်တယ်နော်ဘာမှမပတ်သက်ဘူးဆိုတဲ့အဓိပ္ပာယ်ရောက်နေပြန်တယ်ပတ်သက်တယ်ဆိုလို့ရှိရင်လူဖန်တီးလို့ရစရာအကြောင်းမရှိဘူးကိုကလူတယောက်ဖန်တီးလို့ရနေတယ်လေဆရာအောင်တယောက်ကနေပြီးတော့သိပ္ပံပညာနဲ့ဖန်တီးလိုက်တာဟောလူတယောက်ဖြစ်လာတယ်ဆိုတော့အရင်ဘဝနဲ့ဒီဘဝဘလို့ပတ်သက်တယ်လဲဆိုတဲ့မိန်းကုံးတစ်ခုဖြေဖို့ကသိပ္ပံပညာတွေသိထုံးကားလာလေအဖြစ်ရခက်လေဆိုတဲ့အဓိပ္ပာယ်ရောက်ရောက်သွားတယ်။အဲ့ဒါကိုအဲ့ဒီပုံမှာဒါကဘလို့ဖြစ်ပါလိမ့်မလဲဒါကဘလို့ဖြစ်ပါမလဲဟုတ်မဟုတ်သလားမဟုတ်ပဲမဟုတ်ပဲများနေသလားဘာညာစသည်ဖြင့်တဏှာတွေဖြစ်နေရင်အဲ့ဒါသည်ဝိသိကိစ္စပဲ။အဲ့ဒီဝိသိကိစ္စကိုဖြတ်နိုင်ဖို့ဆိုတာကယုံနာဖြစ်ပြက်အတဘောကိုသိမှဖြတ်နိုင်တာ။ယုံနာဖြစ်ပြက်တဘောကိုကိုယ်တိုင်မှမသိလို့ရှိရင်အဲ့ဒီတဏှာကိုမဖြတ်နိုင်ဘူး။နော်အဲ့ဒါကြောင့်မလို့အဲ့ဒီသဘောကိုဖြတ်နိုင်မှုတရားကယုံနံဖြစ်ပြက်သဘောကိုသိမှာယုံနံဖြစ်ပြက်သဘောကိုကိုယ်တိုင်သိရင်ကိုယ်တိုင်သဘောပေါက်တယ်အဲ့ဒီလိုမှမဟုတ်လို့ရှိရင်စာနဲ့ပေနဲ့ရှင်းပြလို့ကတော့ကိုယ့်ရဲ့စိတ်ထဲမှာစွန့်နေတဲ့အစွဲကြီးကရှိနေတာဖြစ်တဲ့အတွက်စာနဲ့ပေနဲ့ဘလောက်ပဲလာပြောပြောလက်မခံအဲ့ဒီပုံကိုလက်ခံမှုဆိုရင်ဘာလို့ရမလဲကိုယ်တိုင်ယုံသဘောနံသဘောကိုသိအောင်လို့ဖြစ်သဘောပြက်သဘောသိအောင်လို့ကြောင်းကျုပ်ဆက်သမှုသဘောကိုသိအောင်လို့အဲ့ဒါလို့ကိုယ်နဲ့သိသွားရင်ကိုယ်နဲ့လက်ခံသွားမှာကိုယ်နဲ့မသိရင်တမယလာပြောတာပြောတာပဲအခုကံနဲ့ကံရဲ့အကျိုးပေးနော်ကံနဲ့ကံအကျိုးပေးအကြောင်းပြောနေကြတာပဲအဘိဓမ္မာသဘောအရာဒါပေမဲ့လူတိုင်းလက်ခံသလားဆိုတော့လူတိုင်းလက်မခံဘူးဘာဖြစ်လို့လက်မခံသလဲမေးရင်ယုတ်နံသဘောသဘောမပေါက်တော့သဘောမပေါက်တဲ့ပုဂ္ဂိုလ်ဘယ်တော့မှလက်မခံဘူးလက်မခံဘူးဆိုရင်တန်တရားကရှိနေတာပဲတန်တရားရှိနေရင်ဝိသိကိစ္စရှိနေတာအဲ့ဒီတန်တရားကင်းသွားတော့မှကင်္ခာဝိတရဏဝိတ္တိဖြစ်တယ်။အဲ့ဒီလိုကင်္ခာဝိတရဏဝိတ္တိဖြစ်သွားရင်ဖြစ်သွားပြီဆိုရင်ယုံနံသဘောဖြစ်သဘောပြည့်သဘောပေါ်မှာနားလည်မှလည်းယုံမတန်တရားကင်းတယ်။ယုံမတန်တရားကင်းရင်လည်းနားလည်သွားပြီဆိုတဲ့အဓိပ္ပာယ်ရပါတယ်။အဲ့ဒီလိုဆိုလို့ရှိရင်ဝိတ္တိစင်ကြယ်သွားပြီ။နော်။တခြားတခြားပုဂ္ဂိုလ်ကပြောတယ်ဟာယေဘွားကယုံနံကတ္တအခုဘဝကယုံနာကတတ္တယုံနာတတ္တဆိုလို့ရှိရင်အရင်ဘဝကလုပ်ခဲ့တဲ့ကံတွေမကောင်းတာတွေလုပ်ခဲ့တဲ့ဟာအခုဘဝကယုံနာကတတ္တဆိုတော့အရင်ဘဝကလုပ်တဲ့လူဟာတယောက်အခုဘဝကခံရတဲ့လူဟာတယောက်တတ္တစီဖြစ်မနေဘူးလားလို့မေးတဲ့ပုဂ္ဂိုလ်ကလည်းရှိသေးတယ်ဟုတ်တယ်မဟုတ်လားတကယ်ကအဘိဓမ္မာရဲ့သဘောယုံနာရဲ့သဘောဆိုတာကအရင်ဘဝကယုံနာသည်ဒီဘက်ဘဝပါလာသလားမပါဘူးဒါပေမဲ့အကြောင်းကျိုးဆက်သွယ်မှုတော့ကင်းရလားမကင်းဘူးအကြောင်းကျိုးဆက်သွယ်မှုမကင်းဘူးဆိုတာက ဟိုဘဝနဲ့ဒီဘဝအကြောင်းကျဆက်သက်မှုမကိမ့်မှုဆိုတာကိုတသက်မပြခင်မှာကိုယ်ခန္ဓာမှာဖြစ်နေတဲ့ယုံ nant တွေရဲ့တစ်ခုနဲ့တစ်ခုအကြောင်းကျဆက်သွားပြီးတော့ဖြစ်နေတဲ့သဘာဝကိုအရင်သိအောင်ကြိုးစားကြည့်ဖို့လိုတယ်ဟုတ်တယ်မလားဟိုဘဝနဲ့ဒီဘဝပြန်ပြီးတော့ကြည့်ရတာခက်တယ်အဲဒါဘာလို့မလဲလောလောဆယ်ကိုယ်ခန္ဓာမှာရှိနေတဲ့ယုတ်တရားရှိတယ်နန္တရားရှိတယ်အဲဒီယုံ nant တို့ဘလို့ဖြစ်တယ်လဲဘာကြောင့်ဖြစ်တယ်လဲအကြောင်းနဲ့အကျိုးဘလို့ဆက်သွဲနေတယ်လဲအဲ့ဒါကိုလက်တွေ့ကြည့်ကြည့်လည်းပြည့်ရှုကြည့်အဲ့လိုရှုကြည့်တဲ့သဘောပေါက်သွားရင်ယုံနဲ့နှစ်ခုရဲ့ယုံတစ်ခုနဲ့နောက်တစ်ခုနန်းတစ်ခုနဲ့နောက်တစ်ခုအဲ့ဒီတစ်ခုနဲ့တစ်ခုဆက်သွဲမှုလမ်းကြောင်းတဲ့သဘောပေါက်သွားပြီအဲ့လိုသဘောပေါက်မယ်ဆိုရင်အရင်ဘဝနဲ့ဒီဘဝရဲ့လမ်းကြောင်းကိုလည်းသဘောပေါက်လွယ်သွားပြီအဲ့ဒီလိုမှမဟုတ်လို့ကတော့သဘောပေါက်ဖို့အမတန်ခက်တယ်အဲ့ဒါကြောင့်မို့လို့လူတစ်ယောက်ဖြစ်လာတဲ့ကံကြောင့်ဖြစ်တဲ့ဆိုတာကိုသဘောပေါက်ချင်ပါတယ်ဆိုရင်အရင်ဘဝနဲ့ဒီဘဝဖြစ်တဲ့ဆက်သက်မှုကိုသဘောပေါက်ဖို့တာထလောလောဆယ်ကိုယ်တန်တမှာဖြစ်နေတဲ့ယုံ nant တို့ရဲ့ကြောင်းကျိုးဆက်သွယ်မှုကိုသဘောပေါက်အောင်အရင်လုပ်ကြည့်အောင်အဲ့ဒါကဘာနဲ့လုပ်မလဲရှုကြည့်ယုံသဘောကိုသိအောင်လုပ် nant သဘောကိုသိအောင်လက်တွေ့သိအောင်လုပ်လက်တွေ့သိအောင်လုပ်လက်တွေ့သိရင်လက်တွေ့သိအောင်လုပ်ကြည့်ရင်လက်တွေ့သဘောပေါက်လိမ့်မယ်ပါးစပ်နဲ့ပြောနေလို့တော့ဆုံးမှာမဟုတ်ဘူးဒါကြောင့်မလို့သိကျင်လားသိကျင်ကိုယ်တိုင်လာလုပ်ကြည့်ဒါပဲသူကသိကျင်လားသိကျင်ကိုယ်တိုင်လာလုပ်ကြည့်ကိုယ်တိုင်လာလုပ်ကြည့်ရင်သိလိမ့်မယ်ကိုယ်နဲ့လုံးမကြည့်ပဲနဲ့သိဖို့ဆိုတာတော့မလွယ်ဘူးအဲဒါကြောင့်မလို့ကိုယ်နဲ့လုံးကြည့်ရင်ကိုယ်နဲ့သဘောပေါက်မယ်ကိုယ်နဲ့သဘောပေါက်မှတန်တရာကဲမှာအဲဒါကြောင့်ယုံ nant တို့ရဲ့အကြောင်းကျိုးဆက်သက်မှုအပေါ်မှာသဘောပေါက်သွားရင်အကြောင်းအကျိုးဆက်သက်မှုနဲ့ပတ်သက်တဲ့တန်တရာတွေမစင်ကြယ်ဘူးလားစင်ကြယ်သွားလားစင်ကြယ်သွားတယ်အဲဒါကိုကင်္ခာဝိတ္တရဏဝိသုဒ္ဓိလို့ခေါ်တယ်အဲဒီတော့ဒိဋ္ဌိဝိသုဒ္ဓိလည်းဖြစ်သွားပြီကင်္ခာဝိတ္တရဏဝိသုဒ္ဓိလည်းဖြစ်သွားပြီဆိုတဲ့အခါကျတော့မှဘာလို့ရမလဲဝိပဿနာဆက်ရှုနော်ဝိပဿနာဆက်ရှုအဲ့ဒီဝိသုဒ္ဓိနှစ်မျိုးဒိဋ္ဌိဝိသုဒ္ဓိနဲ့ကင်္ခာဝိတ္တရဏဝိသုဒ္ဓိဆိုတဲ့အခြေခံဝိသုဒ္ဓိတွေမပါဘဲနဲ့ဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာတော့ခက်တယ်။ဘာဖြစ်လို့လဲလို့ဆိုတော့ဒီထဲမှာယုံနဲ့သဘောကိုလည်းပိုင်ပိုင်နဲ့နဲ့မသိဘူး။တန်တရားလေးကလည်းရှိနေသေးတယ်ဆိုရင်အဲ့ဒီတန်တရားလေးရှိနေသေးတဲ့အတွက်ကိုကြည့်နေတဲ့အရာကိုစိတ်ကြတဲ့ချလက်မခံတော့ဘူးနော်စိတ်ကြတဲ့ချလက်မခံတော့ဘူးယုံသဘောနာသဘောကိုပိုင်ပိုင်နဲ့မသိဘူးဆိုရင်လေပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်လေးကမပြောင်းဘူးဖြစ်တယ်အဲ့ဒါမပြောင်းဖက်နဲ့လည်းပဲဝိပဿနာရှိလို့မရဘူးဘုန်းကြီးတို့ပရိသတ်တွေကြားဖို့ပါတယ်ဆန္ဒမင်းမင်းဆက်မောဆာပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်လေးမပြောင်းသေးတဲ့အတွက်အဲ့ဒီအမြင်လေးမပြောက်သေးတဲ့အတွက်ဝိပဿနာရှုတဲ့အခါမှာယုံ nant သဘောကိုမြင်မြင်မြင်ရတော့လည်းပဲအဲ့ဒီယုံ nant အပေါ်မှာပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်လေးရှိနေတဲ့အတွက်ဝိပဿနာလေးဖြစ်မဲ့ကြံလိုက်ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်ကရောက်လာလိုက်ဝိပဿနာလေးဖြစ်မဲ့ကြံလိုက်ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်ကရောက်လာလိုက်အဲ့ဒီလိုဒိဋ္ဌိကိလေသာတွေဝင်ဝင်လာတဲ့အခါကျတော့ဝိပဿနာညာကမတိုးနိုင်ဘူးဖြစ်အဲ့ဒါကြောင့်မလို့သူသည်ဝိပဿနာရှုတော့ရှုတယ်ယုံ nant ကိုလည်းကြည့်တော့ကြည့်တယ်ဖြစ်သဘောပြတဲ့ဘောလဲအနေငယ်တော့မြင်တယ်ဒါပေမဲ့ဝိပဿနာညာကောင်းကောင်းဖြစ်မလားအဲဒီလိုဖြစ်မလားတဲ့အတွက်မဲ့ပုံရမသွားဘူးဘာဖြစ်လို့မရတယ်လဲမေးတော့ယုံ nant အပေါ်မှာနံပါတ်၁ပုဂ္ဂိုလ်တ attva ငါဆိုတဲ့ဆွဲလေးကရှိနေလို့နံပါတ်၂ကြောင်းကျိုးဆက်သွယ်မှုအပေါ်မှာမှန်ကန်တဲ့အမြင်လေးမဖြစ်လာလို့တန်တရားရှိနေလို့နော်အဲဒါကြောင့်မလို့ခွင့်တော်ပရိသတ်တွေဝိပဿနာညာဖြစ်ချင်ပါတယ်ဆိုရင်အရေးကြီးဆုံးကဘာလဲနံပါတ်၁ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်စင်ကြယ်နေဖို့လိုတယ်။ဘုန်းကြီးတို့မကြမကြလည်းပြောပါတယ်။ဖြစ်တာကြည့်တယ်ပြက်တာကြည့်တယ်အပူတာကြည့်တယ်အေးတာကြည့်တယ်နာတာကြည့်တယ်ကြိုက်တာကြည့်တယ်လှုပ်တာကြည့်တယ်ငြိမ်တာကြည့်တယ်ဓာတိတနေကုန်ထိုင်ကြည့်နေတာဘာအတွက်ကြည့်နေတာလဲ။ဒီပုံမှာပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်လေးကင်းစေခြင်းလို့ကြည့်ခိုင်းနေတာ။နင်မလို့ရှိရင်ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်လေးကရှိရှိနေတယ်။နော်နာတာလေးပေါ်လာလဲငါကျင်တာလေးပေါ်လာလဲငါကြက်တာလေးပေါ်လာလဲငါအေးတာလေးပေါ်လာလဲငါလှုပ်တာလေးပေါ်လာလဲငါညင်တာလေးပေါ်လာလဲငါအကုန်လုံးငါနေနဲ့ဤဆွဲနေတဲ့အခါကျတော့အဲ့ဒီငါဆွဲရှိနေရင်ဝိပဿနာဘယ်လို့မှမဖြစ်နိုင်အဲ့ဒါကြောင့်ဝိပဿနာဖြစ်ဖို့အတွက်ကိုအရင်ဆုံးအခြေခံကဘာလို့ရမလဲကိုယ်တန်တမ်းမှာဖြစ်နေတဲ့သဘာဝတွေကိုသူတိုင်းမြင်အောင်ကြည့်ဒါတွေလို့မြင်အောင်ကြည့်ပြီးတော့ဒီဘောမှာပုဂ္ဂိုလ်တ attva ငါလို့မြင်နေတဲ့အမြင်ကလေးကိုပြောက်အောင်လုပ်ဟုတ်တယ်မလားပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်ကလေးပျောက်တော့မှဝိပဿနာဉာဏ်သာဖြစ်လာတာနောက်ပြီးတော့ အခုနောက်လေယုံနာတို့ရဲ့အကြောင်းကျဆက်သွယ်မှုပေါ်မှာတစုံတရာသောအကြောင်းကိုစိတ်ကနေထင်ပြီးတော့ယုံမတန်တရားလေးတွေရှိနေရင်လည်းပဲဝိပဿနာဉာဏ်မဖြစ်နိုင်အဲဒါကြောင့်မလို့ဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာကပုပ္ပတ္တဝ၅ဆိုတဲ့ဆိုကင်းရမယ်ကြောင်းကျဆက်သွယ်မှုပေါ်မှာသဘောပေါက်ရအဲဒီနှစ်ချက်သဘောမပေါက်ဘဲနဲ့ဝိပဿနာရှိလို့မရဘူးဒါကောင်းပြီဒါဖြင့်အခုနောက်သင်္ခါဝိတရဏဝိတ္တုဆိုတဲ့တန်တရားလေးစင်ကြယ်ခြင်းအကျိုးကမြတ်သောအကျင့်ကိုကျင့်သလားဒီလိုမေးတော့လည်းမဟုတ်ဘူးတဲ့ဒီလောက်နဲ့သူကျင့်တတ်သလားမကျင့်တတ်ဘူးနော်ဘာဖြစ်လို့မကျင့်တတ်တယ်လဲဆိုတာတော့ဖြစ်ပေါ်လိမ့်မယ်နောက်တစ်ခါကျတော့ဘာပြောတော့မက္ကမက္ကဉာဏတဒနာဝိတ္တုဆိုတာရှိတယ်မက္ကမက္ကဉာဏတဒနာဝိတ္တုဆိုတာကဝိပဿနာအစဉ်ရောက်သွားပြီကုဏအခြေခံလေးတွေအလုံးရသွားပြီနော်သီလနဲ့စင်ကြယ်သွားပြီစိတ်နဲ့စင်ကြယ်သွားပြီစိတ်စင်ကြယ်တော့တမာရီဖြစ်သွားပြီပြီးတော့ယုံနာကိုတွေးတော့ပုဂ္ဂိုလ်တ attva ငါဆိုတဲ့အယူလေးနဲ့စင်ကြယ်သွားပြီကြောင်းကျိုးဆက်သမှုကသဘောပေါက်တော့ယုံမတန်တရားလေးလည်းကင်းသွားပြီအဲဒီလိုကင်းသွားလိုက်တော့ကိုမြင်သမျှအရာသည်ယုံနာမြင်သမျှအရာသည်ယုံနာယုံနာမှာတပါဘာမှမရှိပုဂ္ဂိုလ်တ attva ငါဆိုတာလုံးဝမရှိအကျွင့်မဲ့ယုံကြည်သွားပြီအဲ့ဒီလိုယုံကြည်သွားတဲ့အချိန်မှာယောသဘောနာသဘောကိုတကယ်တွေ့လာပြီဆိုတဲ့အခါကျတော့ဝိပဿနာဉာဏ်လေးဖြစ်သွားပြီအဲ့ဒီဝိပဿနာဉာဏ်လေးဖြစ်လာတဲ့အချိန်မှာဘာဖြစ်တတ်တယ်လဲလို့ဆိုတော့နော်ဝိပဿနာဉာဏ်ရဲ့အနောက်ရှက်တွေဝင်လာတယ်ဝိပဿနာဉာဏ်ရဲ့အနောက်ရှက်ဆိုတာကတော့အဓိကကတော့သူကတဏှာပါပဲဝိပဿနာဉာဏ်လေးဖြစ်လာပြီဆိုရင်အဓိကနောက်ရှက်ကတော့တဏှာပဲအရိတနာကဘလို့တနာမျိုးလဲလို့မေးရင်ဝိပဿနာဉာဏ်လေးဖြစ်လာတဲ့အခါကျတော့ကိုယ့်ရဲ့တဏ္ဍာမှာထူးထူးခြားခြားလေးတွေဖြစ်လာတတ်တယ်။တခါတခါလဲအယောင်လေးလေးတွေထွက်လာတာတို့နော်တခါတခါလဲပဲဘုံနာဗိမာန်တွေပြတ်တတ်တွေမြင်လာရတာတို့ဖျားဖူလာရတာတို့နော်ကိုယ်သိတယ်မှာအတခါတခါလဲခန္ဓာကိုယ်ပေါ်ပါနေတာတို့အရကရကရကြမ်းမြင်ကလွတ်နေသလိုလိုထင်ရတာလို့ကောင်းကင်မှာထိုင်နေသလိုလိုထင်ရတာလို့အဲ့ရမျိုးလေးတွေထူးထူးခြားခြားလေးတွေလည်းဖြစ်လာတတ်တယ်ဖြစ်လာတာကတော့ဘာကြောင့်ဖြစ်တယ်လဲမေးရင်ဝိပဿနာဉာဏ်ကြောင့်ဖြစ်တာပဲအဲ့ဒီဖြစ်လာတာဒီမှားသလားမေးတော့မမှားဘူးဒါဖြစ်ရောဖြစ်စဉ်ဝိပဿနာတရားအားထုတ်လို့တမာရီလေးအားကောင်းလာရင်ဒီပုံစံတွေကတော့ဖြစ်လာမှာပဲမလုံးမသိဖြစ်မှာပဲတကုမဟုတ်တကုဖြစ်မှာပဲအဲ့ဒီလိုဖြစ်လာတာလေးကိုဒါမှန်နဲ့မှန်နဲ့မှန်နဲ့မှန်နဲ့ဆိုပြီးတော့ตาရသွားရင်ကျင့်တတ်သွားရင်ဘာဖြစ်သွားလဲတဏှာဝင်သွားတယ်အရိယရိယပုဂ္ဂိုလ်တွေဆိုလို့ရှိရင်တချို့တချို့ဆိုရင်ဟာလားတရားရှုနေရင်လည်းအမျိုးမျိုးသောခန္ဓာကိုယ်ကနေပြီးတော့သဘာဝလေးတွေဖြစ်လာတယ်အဲ့ဒါလေးတွေကိုကြည့်ပြီးတော့ဟာလားတရားတက်တယ်တရားတက်တယ်တရားတက်တယ်ဆိုပြီးတော့ကျင့်တတ်နေလို့ရှိရင်အဲ့ဒါတဏှာဝင်သွားတာပဲတဏှာဝင်သွားရင်ဝိပဿနာဉာဏ်မဖြစ်တော့အဲ့တော့ဘာလို့ ਆ မလဲဒါဝိပဿနာဉာဏ်မဟုတ်ဘူးဒါအာယုန်မိတ်တွေဒါကတမာတိကြောင့်ဖြစ်လာတဲ့ထူးခြားချက်တွေဒါတွေကိုအာယုန်မပြုတ်နဲ့ဒီလိုဖြတ်ချပလိုက်ပါအဲ့ဒီလိုမဖြတ်လို့အဲ့ဒီအပေါ်မှာတာယာမှုလေးနဲ့ဆက်ပြီးတော့ကြည်သွားရင်တဏှာဖြစ်သွားတတ်တယ်အဲ့ဒီလိုပဲလင်းငနဲ့လင်းငနဲ့လင်းငနဲ့အယောင်လင်းလေးတွေနော်မျက်နှာလေးကကြည်လာတယ်ရှေ့တုန်းကတော့စာရီထဲမှာပါတာကတော့တကယ့်ကိုခန္ဓာကိုယ်ကအယောင်လင်းတွေထွက်တယ်လို့စာမှာဆိုတယ်ပေါ့နော်တကယ်မှတော့ခွန်ကြီးတို့လက်တွေ့ရတော့ယောဂီတွေအယောင်လေးထွက်လာတော့မတွေ့ပါဘူးဟုတ်တယ်မလားဒါပေမဲ့ကိုယ်စိတ်ထဲမှာတော့ထွက်တယ်နော်ကိုယ်စိတ်ထဲမှာနင်းနေတယ်နော်ကိုယ်စိတ်ထဲမှာတော့နင်းနေတယ်သူများကြီးရင်တော့မနင်းနေရဒါပေမဲ့လို့လည်းပဲခွန်ကြီးတို့တချို့တချို့ယောဂီတွေဆိုလို့ရှိရင်နော်ဘလို့ရှိနေသူ့ကိုကြည့်လိုက်ပျော်နေတာပဲဘလောက်ပဲပင်မပင်မနှစ်နိုင်သုံးနိုင်ဆက်တိုက်ထိုင်နေတယ်ချွေးလေးတွေစီးပြန်နေတယ်ဒါပေမဲ့လို့လည်းသူ့ကျင်မျက်နှာလေးကကြီးနေတယ်ဒါတော့တွေ့ဘူးပါလေနော်မျက်နှာလေးကြီးနေတာထောက်တော့အဖြစ်အခုနောက်ကဘာရဲ့သဘာဝဘာရဲ့အကျိုးဆက်လဲမေးတော့တမာတိသို့မဟုတ်ဝိပဿနာရဲ့အကျိုးဆက်တွေဖြစ်နေမျက်နှာလေးကြီးနေတာသူ့မြင်ခြင်းနဲ့အရာကလေးကိုမြင်တော့ကျင်နေကျင်နေတော့မျက်နှာလေးကပြုံးတဲ့အောင်ရောင်ဖြစ်ဒါမျိုးလေးတော့တွေ့ဘူးပါလေအဲကိုယ်စိတ်ဓမ္မတကာကရောင်လေးတွေထွက်နေတာလည်းရှိတယ်ထွက်တယ်လို့ထင်တာပေါ့လေအဲ့ဒါလို့ထင်လာရင်ဘာဖြစ်တော့ตายရနေတယ်ကျင်နေနေတယ်တချို့ကအဲ့ဒါကိုတရားရတယ်ဆိုပြီးတော့ဆောင်းပါးတွေဘာတွေထုတ်ရတာတော့တွေ့ဘူးတယ်နော်အဘယ်မှာသွားတရားထိုင်နေဗနေရဲ့မြောက်မှာ ဘလို့ထူးခြားချက်ကလေးတွေဖြစ်တာအရာဝင်လေးတွေကဘလို့ထွက်တာအာတကားတဲ့ဖျားတွေကြွားလာကောင်းကင်မှာဖျားတွေကြွားလာဖူးလဲရတာတို့ကြံ့မြင့်ကနေပြီးတော့မြောက်တဲ့တလို့လို့ထင်ရတာတို့ခန္ဓာကိုယ်ပေါ်ပါနေတာတို့အဲ့ဒါတွေကိုသူကတပြက်တည်းရစ်တည်းရမှထင်ပြီးတော့ဇာတိပိရိနဲ့ရေးပြီးတော့မဂ္ဂစင်းနေပါလိထက်တာလည်းတွေ့ဖို့ပါတယ်ဓာတ်တည်းရစ်တည်းရမှမဟုတ်ဘူးတမာတိကြောင့်ဝိပဿနာကြောင့်ဖြစ်လာတဲ့ထူးခြားချက်တွေအဲ့ဒီထူးခြားချက်တွေကကိုယ်ရှုမှတ်နေတဲ့ကျင့်စဉ်ရဲ့အကျိုးဆက်တွေသို့တော့အဲ့ဒီအကျိုးဆက်ကိုမှန်တယ်ထင်ပြီးတော့ကျင့်တတ်သွားရင်တော့ကျင့်တတ်တာတဏှာပဲเนาะအဲ့ဒီအကျိုးဆက်ဖြစ်တာကကြောက်ဖို့မကောင်းဘူးဘာကကြောက်ဖို့ကောင်းလဲတဏှာကကြောက်ဖို့ကောင်းတာတဏှာကသိရေးကြည့်တယ်ဒီနေရာမှာအဲ့ဒီတဏှာမှဖြစ်အောင်ထိမှုရေးကြည့်တယ်တကယ်တကယ်ကြတာဘာဖြစ်တော့ပီတိခုနကပြောင်းနေတာလေးပေါ့เนาะပြောင်းနေတာဘာဖြစ်လဲပီတိတွေဖြစ်တခါလေစိတ်ထဲမှာကျဉ်းနှံ့ပြီးတော့ပီတိတွေဖြစ်တာအဲ့ဒီပီတိတွေတဏှာမဟုတ်ပဲအဲ့ဒီပီတိကိုကျဉ်းနှံ့နေတာကတော့တဏှာဖြစ်သွားပြီနော်ပီတိတွေတဏှာမဟုတ်ဘူးဒါပေမဲ့အဲ့ဒီပီတိလေးကိုကျဉ်းနှံ့နေရင်တော့ဘာဖြစ်သွားလဲတဏှာဖြစ်သွားပြီတဏှာဖြစ်သွားပြီအဲ့ဒီတဏှာဖြစ်သွားရင်တဏှာဆိုတာကုသိုလ်လားအကုသိုလ်လားအကုသိုလ်ဆိုတာဝိပဿနာဉာဏ်နဲ့အတူတူတွဲပေါ်နိုင်မှာမပေါ်နိုင်ဘူးမပေါ်နိုင်ရင်ဝိပဿနာဉာဏ်ပြောက်သွားတယ်ကိလေသာရှားဝင်သွားတယ်ခေါ်တာပေါ့ကိလေသာရှားဝင်သွားရင်ဝိပဿနာဉာဏ်ပြောက်သွားတာပဲအဲ့ဒါဆိုရင်လမ်းလွဲသွားပြီအဲ့ဒါကြောင့်မလို့အဲ့ဒီပီတိလေးဖြစ်လာရင်လည်းပဲပီတိဟာဖြစ်တဲ့ဖြစ်တဲ့လို့ဖြစ်တာတော့မှန်တယ်သို့တော့အဲ့ဒီပုံမှာကျဉ်းတတ်သွားရင်လမ်းကြောင်းလွဲသွားတဲ့အတွက်အဲ့ဒီပီတိသည်ဝိပဿနာရဲ့အန္တရာယ်လို့ဒီလိုပြောလို့ရပါတယ်နံပါတ်1ကအယောင်လေးနံပါတ်2ကပီတိနံပါတ်3ကပတ္တတိငြိမ်းအေးမှုလေယောဂီတွေတော့မြန်မြန်ပြောကြပါလေတပည့်တော်ဖျားရတယ်တရားရှုလိုက်တာဟာတခါတည်းငြိမ်းပြီးတော့ရေဘောင်းတစ်ထောင်နဲ့လောင်းလိုက်တကယ်တော့တခါတည်းငြိမ်းရသွားလိုက်တာဘယ်လိုစိတ်ထဲမှာကြင်နာမှမတည်ဘူးဒီလိုဖြစ်သွားတာကိုနော်ရေဘောင်းတစ်ထောင်နဲ့လောင်းနေဆိုတဲ့ဇာတ်ကစာပေကလာတဲ့ဇာတ်နော်ဥဒကတတသဟတိနာရေဘောတထောင်နဲ့လောင်းလိုက်တကယ်တော့ခန္ဓာကိုယ်ထဲမှာငြိမ်းသွားတာငြိမ်းအေးမှုတွေရပါလားအဲဒီငြိမ်းအေးမှုတွေရသွားတယ်ဆိုတဲ့စကားကဘယ်နေရာကိုယဉ်ညွန်းတယ်လဲလို့ဆိုတော့မဲ့ညာရတဲ့အချိန်ကိုယဉ်ညွန်းတာအဲ့တော့သူကိုယ်တိုင်ကတော့တကယ်မဲ့ညာရသလားမရသလားတော့မသိဘူးပေါ့လေသူပြောတဲ့စကားကတော့ရေဘောတထောင်ဆိုတဲ့စကားလုံးသုံးလိုက်တော့အဖြစ်သူကိုယ်သူမဲ့ညာရတယ်လို့ထင်တဲ့လက္ခဏာလို့သဘောပေါက်ရတာပေါ့သို့တော့တကယ်မညာရတယ်မရဘူးဆိုတာကရေဘောတစ်ထောင်လောင်းတဲ့လို့ငြိမ်သက်မှုငြိမ်းချမ်းမှုရှိတာမရှိတာဒါအဲ့ဒီပုံမှာตาယာမှုဖြစ်သလားမဖြစ်ဘူးလားဆိုတာကအရေးကြီးတယ်ตาယာမှုဖြစ်နေတယ်ဆိုရင်တော့မမဟုတ်တာသိကြတယ်နော်အဲ့ဒီပုံမှာตาယာနေတယ်ကျင်တတ်နေတယ်အဲ့ဒါလေးကိုခံစားပြီးတော့ตาယာသွားပြီဆိုရင်တော့တဏှာဖြစ်သွားပြီတဏှာဆိုရင်တော့မမဟုတ်တာသိကြသွားပြီ။ဒါကြောင့်မလို့အဲ့ဒီပတ္တတိဆိုတဲ့ငြင်းအေးမှုလေးကလည်းပဲပေါ်တတ်တဲ့သဘာဝတော့ရှိတော့ရှိတယ်။ဒါပေမဲ့သူပေါ်လာရင်လည်းကြောက်ရတာပဲ။နော်။နံပါတ်3နောက်တစ်ခါနံပါတ်လေးကပါလေအဓိမောက္ခလို့ခေါ်တဲ့ယုံကြည်မှုတတ်တာလေးပေါ့နော်။ကြည်ညိုမှုလေးတွေဖြစ်လာ။အဲ့ဒီအချိန်ကျတော့ကြည်ညိုတခါတော့ဘုရားတရားတန်ခါယတနာသုံးပါးပေါ်မှာသိကိုကြည်ညိုသွားတာ။ဖះလည်းជីညုံတရားလည်းជីညုံတန်ခါလည်းជីညုံเนาะအဲ့ဒီအချိန်မှာတခါလဲဖះတရားတန်ခါယရဏသမ္မာကိုစိက္ခာကိုကွယ်ဖို့ဆိုတာအရင်တုန်းကဒီလောက်အာယုံမဆိုင်ပြီမတိချင်းမှာပို့ပြီးတော့အာယုံဆိုင်ချင်လာတယ်ဖះကိုဖုလို့မဝတရားကိုနာလို့မဝတန်ခါတော်ရှင်မက်လေးလှုပ်လို့လဲမဝအဲ့လောက်ကိုဖြစ်လာတရားတရားလေးတွေထက်တာအဲ့ဒီတရားတရားလေးတွေထက်တာကိုကြည်ပြီးတော့တရားတို့တရားများရပြီလို့ဒီလိုလဲကျင်းနေတွေ့လို့မရအဲ့ဒီတရားတရားလေးဖြစ်လာတဲ့တရားတရားလေးဖြစ်လာတာကတော့ဝိပဿနာမဲ့ဝိပဿနာဉာဏ်ရဲ့အကျိုးဆက်ကလေးတစ်ခုပဲဒါပေမဲ့လို့လည်းပဲအဲ့ဒါလေးကိုကြည်ပြီးတော့ကျင့်တတ်မှုတဏှာသဘောလေးတက်ရောက်သွားမယ်ဆိုရင်တော့လမ်းမှရောက်ပါပြီတဏှာသဘောလေးဝင်သွားရင်ဝိပဿနာဉာဏ်ပြောက်ပါပြီဝိပဿနာဉာဏ်ပြောက်ပါအဲ့တော့အဲ့ဒီနေရာမျိုးလေးမှာကိုယ့်ကိုယ်ကိုကြိုတိထားဖို့လိုတယ်ပြုံမသိဘူးဆိုရင်တော့ကျင့်တတ်မှုလေးနဲ့ငြိမ်ပြီးတော့ရှစ်ဆက်ပြီးတော့ရှုရမှာသတိမရတော့ ရှေ့ဆက်ပြီးတော့ရှုဖို့တတိမရတော့ဘူးဆိုရင်ဘာလေးနဲ့ဆက်ပြီးတော့နေသွားတယ်လေတဏှာနဲ့ဆက်နေသွားတယ်အဲ့ဒီပဲရောက်သွားတာပေါ့နော်အဲ့ဒီလိုဆိုလို့ရှိရင်လမ်းဘေးရောက်သွားတဲ့သဘောမျိုးမော်တော်ကားတစ်စီးသွားနေရကနေပြီးတော့လမ်းဘေးထိုးကြသွားတယ်အဲ့ဒီပဲမျိုးရောက်သွားတာပဲနံပါတ်၄နောက်တစ်ခါနံပါတ်၅ကပက္ခဟဆိုတဲ့ဝရိယတရားလေးအဲ့ဒီဝရိယတရားလေးကလည်းပဲအရင်တုန်းကလည်းပို့ပြီးတော့ထက်သန်လာတယ်တဏှာရှုလဲစိတ်ထဲမှာပင်မနဲ့မထင်ဘူးနှစ်နာရီရှုလဲပင်မနဲ့မထင်ဘူးရှုကျင်တဲ့စိတ်တွေပြင်းထန်လာတယ်မနဲ့ဆိုအစောဤထရှုတဏှာကိုရှုဝရိယတရားတွေပို့ပြီးတော့လွန်ကဲလာတယ်နော်အဲ့ဒီလိုလွန်လွန်ကဲကဲဝရိယတရားတွေဖြစ်လာတာကိုစိတ်ထဲမှာသဘောပေါက်ရမှာကဟာဒါသဘာဝတရားတစ်ခုအဲ့ဒီလိုဝရိယတရားလေးတွေဖြစ်လာရင်ဝရိယတရားများများဖြစ်လေတစ်ဘက်ကယုံနံဖြစ်ပြက်မြင်နဲ့ဉာဏ်လေးများများဖြစ်အောင်ကြိုးစားရလေအဲ့ဒီလိုမကြိုးစားဘဲနဲ့အဲ့ဒီဝရိယတရားကိုအာယုံပြုတ်ပြီးတော့ကျင့်နဲ့နေမယ်ตาရနေမယ်ဆိုရင်ဘာဖြစ်သွားလဲတဏှာဖြစ်သွားတာပဲနော်တဏှာဖြစ်သွားတာပဲနောက်တစ်ခါနံပါတ်6ကပါလေဒုက္ခလို့ခေါ်တဲ့ချမ်းသာမှုလေးအဲ့ဒီချမ်းသာမှုလေးကစိတ်ထဲမှာချမ်းသာနေတယ်ဒါလေးနဲ့နေရတာချမ်းသာနေတယ်ချမ်းသာနေတယ်အဲ့ဒီချမ်းသာမှုလေးတည်ဒါလည်းပဲဝိပဿနာမရဲ့ဝိပဿနာဉာဏ်ရဲ့အကျိုးဆက်တစ်ခုသို့သောအဲ့ဒီချမ်းသာလေးဖြစ်လာတာကိုစိတ်ထဲကနေပြီးတော့သဘောကြပြီးတော့ตาရနေမယ်ဆိုရင်သူလည်းဘာဖြစ်သွားလဲတဏှာဖြစ်သွားတာပဲတဏှာဖြင့်ဝိပဿနာဉာဏ်ပျောက်သွားတာပဲเนาะဒါလည်းရေးကြည့်တာပဲနောက်တစ်ခါနံပါတ်ခေါက်ကပါလဲဩဘာသပီတိပတ္တိအတိမောကပကဒုက္ခညာနနံပါတ်ခေါက်ကညာနညာနဆိုတာဉာဏ်ကိုပြောတာဉာဏ်ဆိုတာကရှုအားတွေကောင်းလာတယ်ဘလို့ပဲအရှုခံတရားလေးတွေပေါ်လာပေါ်လာအကုန်လုံးကိုသူရှုနိုင်သွားတယ်နော်အကောင်လုံးကိုရှုနိုင်သွားတယ်ဝင်လာသမ ्या အာယုံအကောင်လုံးကိုရှုနိုင်သွားတယ်လွတ်သွားတယ်တခုမှမရှိတော့ဘူးလို့သူ့ကိုယ်သူထင်သွားတယ်လွတ်တာရှိကောင်းရှိမယ်ဒါပေမဲ့မရှိဘူးလို့ကိုထင်သွားတယ်အဲ့ဒီလောက်ကိုရှုနိုင်တဲ့ဉာဏ်ထက်မြက်တဲ့ဉာဏ်ဖြစ်လာတဲ့အခါကျတော့အဲ့ဒီဉာဏ်ကိုပဲအထင်ကြီးသွားတယ်ဟာပေါ်လာသမ ्या အာယုံအလုံးကိုရှုနိုင်သွားပြီမဲ့ရသွားပြီကိုယ့်ကိုယ်ကိုဒီလိုထင်သွားတာကိုအဲ့ဒီညာကိုตาရသွားတယ်ဘယ်လိုကိုตาရတယ်လဲဆိုတော့သေသေးချာချာစဉ်းစားတော့ဝိပဿနာညာကိုตาရတာเนาะဝိပဿနာညာသည်ဖြစ်ပြမြင်တဲ့ညာသူ့ကိုตาရတာကတဏ္ဏအဲ့တော့ညာတော့ကဘာလိုက်သွားလဲတဏ္ဏလိုက်သွားတဏ္ဏလိုက်သွားပြီဆိုကြတဲ့ကိုကဒီညာဘာဖြစ်သွားလဲဒီညာပြတ်သွားတဲ့နေရာမှာတဏ္ဏဝင်သွားပြီတဏ္ဏဝင်သွားတဏ္ဏပြတ်သွားတဲ့နေရာမှာနောက်ထပ်တဏ္ဏပဲပြန်ပေါ်တော့မယ်ဝိပဿနာပြန်ပေါ်လို့လားပြန်ပေါ်ဘူးလားမရှိတော့ဝိပဿနာပြန်မပေါ်တော့ဘူးဆိုရင်ဝိပဿနာဉာဏ်အစင်ပြတ်သွားပြီအင်မတန်နှမျောစရာကောင်းတယ်နော်နောက်တစ်ခါဉာဏ်နာပြီးတော့ပါလေဥပ္ပထာနာဆိုတဲ့တတိအဲ့ဒီတတိတရားကလေးကလည်းအချိန်တိုင်းအခါတိုင်းအချိန်တည်းပို့ပြီးတော့တတိအားတွေကောင်းလာတယ်အဲ့ဒီတတိအားတွေကောင်းလာတာကိုလည်းပဲကျင့်နဲ့နေတယ်နော်ตาရနေတယ်နှစ်သက်နေတယ်အဲ့ဒါဆိုရင်လည်းဘာဖြစ်သွားလဲတဏှာဝင်သွားတာပဲနရကနဘာကုကဥပိ္ပခာသဘောဥပိ္ပခာသဘောကြတော့ညာတော်ထက်မြက်တဲ့အနေထားရောက်သွားပြီရုပ်ရှုပ်ဝိမဲ့လို့လဲရုပ်လို့မထင်တော့ဘူးဖြစ်ပြက်ဒုက္ခသစ္စာဝေဒနာရှုပ်ဝိမဲ့လို့ဝေဒနာလို့မထင်တော့ဘူးဖြစ်ပြက်ဒုက္ခသစ္စာသင်္ခါရသဘောအပေါ်မှာသင်္ခါရတရားအပေါ်မှာဥပိ္ပခာပြုပြီးတော့ဘလောက်ပဲဖြစ်ဖြစ်ဘလောက်ပဲပြက်ပြက်ဘလောက်ပဲနာနာနာနာမနာနာနာတယ်လို့လဲမထင်ဘူးမနာဘူးလို့လဲမထင်ဘူးဥပိ္ပခာနာပေမဲ့လည်းစိတ်ထဲမှာနာရတော့မထင်ဘူး။ဘာပဲသိလဲဖြစ်ဖြစ်။မနာပေမဲ့လည်းစိတ်ထဲမှာမနာဘူးလို့မထင်ဘူး။ဘာပဲသိလဲဖြစ်ဖြစ်။အဲ့ဒါဖြစ်ဖြစ်ပဲတရားတရားနဲ့မြင်နေတော့တဲ့နာတယ်လို့လည်းသဘောမထားဘူး။မနာဘူးလို့လည်းသဘောမထားဘူး။တရားရှိလို့ကောင်းတယ်လို့လည်းသဘောမထားဘူး။မကောင်းဘူးလို့လည်းသဘောမထားဘူး။ဘာပဲမြင်လဲဖြစ်ဖြစ်ပဲမြင်တယ်။အဲ့ဒီလိုဖြစ်နေတာကဥပ္ပခ။တရားဥပ္ပခ။အဲ့ဒီလိုဖြစ်လာတဲ့အချိန်မှာတဲ့အဲ့ဒီလိုဖြစ်လာတာကတော့ဖြစ်ရုပ်ဖြစ်စဉ်ဝိပဿနာဉာဏ်ကြောင့်ဖြစ်တာဒါပေမဲ့လို့လည်းပဲသူ့ကိုตาရတဲ့တမတ်တဲ့နှိမ့်တဲ့သဘောလေးပေါ်သွားမယ်ဆိုရင်သူလည်းပဲတဏှာပဲတဏှာအပါအဝင်10မျိုးပေါ့နော်အခုနထူးခြားသောခြင်းအရာက ကိုမျိုးတဏ္ဍာနဲ့ပေါ့နော်ဆယ်မျိုးအဲ့ဒါကိုတတ္တမပဋိရူပကလို့လည်းခေါ်တယ်ဝိပဿနာရဲ့အန္တရာယ်လို့လည်းခေါ်တယ်အဲ့ဒါမျိုးလေးတွေဖြစ်လာပြီဆိုရင်မဲမဟုတ်တော့ဘာဖြစ်သွားလဲတဏ္ဍာဖြစ်သွားပြီအဲ့ဒါကိုမဲ့ပြန်ဖြစ်အောင်ပြန်လုပ်ယူပါမယ်နော်လမ်းကြောင်းဘေးကိုရောက်သွားတာကိုလမ်းကြောင်းပေါ်ပြန်ရောက်အောင်စူးစမ်းယူပါမယ်အဲ့ဒီလိုစူးစမ်းဖို့ဆိုတာကကိုယ့်အနေကိုသိထားရင်လည်းကိုယ့်အနေကိုကြိုးစားကိုယ့်ဘာသာကိုမသိဘူးဆိုရင်လည်းဆရာသမားများအကူအညီနဲ့ကြိုးစားနော်ဒါကြောင့်မလို့ဝိပဿနာရှုတဲ့နေရာမှာဆရာလိုတာကနှစ်ချိန်လိုတာပေါ့နော်ပရမဝိပဿနာပြောစတဲ့တဲ့ချင်းမှာဆရာလိုတယ်အတဲမှားသွားရင်ဝိပဿနာမဖြစ်ဘူးဒါကြောင့်စတဲ့တဲ့ချင်းမှာဆရာလိုတယ်အရှင်လေးရသွားပြီဆိုရင်ကိုယ့်အနေကိုဆက်လုပ်တတ်သွားပြီလို့တော့အခုလိုမထင်မှတ်တဲ့အန္တရာယ်တွေဝင်လာတဲ့အခါမှာလည်းဆရာလိုတယ်။ဆရာမပါရင်လည်းလမ်းလွဲသွားတတ်တယ်။အဲဒါကြောင့်မလို့ဆရာသည်အစာပိုင်းမှာလည်းလိုတယ်၊ဆုံးခန်းလေးမှာလည်းလိုတယ်။ဒီနေ့နေ့မှာဆရာလိုတယ်ပေါ့နော်။အလဲကောင်မှာတော့ဒီလောက်မလိုပါဘူး။ကိုယ့်အနေကိုလိုပါဖို့ပါပဲ။ဒါလိုဖြစ်လာပြီဆိုရင်လေကိုယ့်စိတ်ထဲမှာသိနေရမှာကဒါဟာမမဟုတ်ဘူး။နော်။ဒါမမဟုတ်ဘူး။ဘလောက်ပဲအယောင်လင်းနေဖြစ်ဖြစ်ဒီယောင်လင်းသည်မမဟုတ်ဘူး။မဲဝိပဿနာကြောင့်ပေါ်လာတာတော့မှန်တယ်ဒါပေမဲ့သူသည်မဉဏ်မဟုတ်ဘူးသူသည်အရှုကအစစ်မဟုတ်ဘူးဆိုလိုရင်းကနော်အဲ့ဒီတော့ဘာလို့မလဲဒီနေရာမှာမဲအစစ်မပြအောင်စူးစမ်းပေးရမှာပဲဘယ်လိုစူးစမ်းပေးမလဲဆိုရင်အယောင်လင်းကအာယုံသူကသိနေတဲ့စိတ်ကစိတ်အာယုံနဲ့စိတ်အာယုံကိုသိတဲ့စိတ်ဘာစိတ်လဲပြီးတော့တွေးစိတ်ပေါ့နော်။အာယုံကိုသိတဲ့စိတ်ဆိုတော့တွေးစိတ်ပေါ့နော်။သူကမျက်စိနဲ့မြင်တာမဟုတ်ဘူး၊မျက်စိမဟုတ်ဘူး၊နားနဲ့ကြားတာမဟုတ်ဘူး၊ကြားစိတ်မဟုတ်ဘူး။နှာခေါင်းနဲ့ရှူဆိုင်တာမဟုတ်ဘူး၊လျှာနဲ့တွေးတာမဟုတ်ဘူး၊ကိုယ်ကရနဲ့ဒီလိုတွေးတာမဟုတ်ဘူး၊စိတ်ထဲမှာပေါ်နေတာနော်။စိတ်ထဲမှာပေါ်နေတဲ့အာယုံနမိတ်တစ်ခု။အဲ့ဒီအာယုံနမိတ်တွေဘယ်လိုအာယုံနမိတ်မျိုးပဲပေါ့ပေါ့။အာယုံနမိတ်ဆိုတာဒီမနှောမှလာတိုက်တဲ့တွေးတော့เสียอายุมั้ยအဲ့ဒီလိုတွေးတော့เสียอายุတခုလို့သဘောပေါက်ထားရင်အဲ့ဒီอายุนี่ဘယ်မှာတိုက်မနှောမှာတိုက်သိတာကอายุเนี่ยမနှောเนี่ยတိုက်လို့ပေါ်လာတဲ့တွေးစိတ်အဲ့ဒီတွေးစိတ်เนี่ยသိနေတာเนาะအယောင်လင်းလေးကอายุသိတာကတွေးစိတ်ဘုရားကြီးเจ้าတွေကอายุသိတာကတွေးစိတ်เนาะခန္ဓာကိုယ်ကြီးမြောက်တက်နေသလိုထင်ရတယ်နေတဲ့ဝဲနေသလိုထင်ရတယ်အဲ့ဒါကอายุသိတာကတွေးစိတ်ဘာပဲဖြစ်ဖြစ်တာတွေးစိတ်ကသိနေတာပဲမြင်စေလဲမဟုတ်ဘူးကြားစေနားစေစားစေရနာကောင်းစေဘာမှမဟုတ်ဘူးဘာစိတ်နဲ့သိနေလဲတွေးစိတ်နဲ့သိနေတာတွေးစိတ်နဲ့သိနေတာတွေးစိတ်ထဲမှာလည်းပဲအဲ့ဒါလေးကိုကြည့်ပြီးတော့ตาရနေရင်လောဘစိတ်เนาะလောဘစိတ်သဘောမကျရင်ဒေါသစိတ်အဲသူ့ကိုကြည့်ပြီးတော့တွေးဝင်နေရင်မောဟစိတ်တရားတရားလေးတွေထည့်နေရင်အလောဘစိတ်เนาะအဲ့ဒီပုံမှာမေတ္တာတက္ကိတွေကျင်းနေရင်အဒေါသစိတ်တကယ်ကကြတော့ဘာမှထင်နေရှားရှားမဟုတ်တဲ့ရိုးရိုးစိတ်တွေးစိတ်အားလုံးပေါ့နော်တွေးစိတ်ကလည်း6မျိုးရှိတာပေါ့နော်အဲ့ဒီထဲမှာအာမောဟဆိုတဲ့စိတ်ကတော့သူကရှုတဲ့ဉာဏ်ဆိုတော့သူ့ကိုတွေးစိတ်လို့တော့ပြောလို့မရဘူးဒါပေမဲ့လည်းသူ့ကိုလည်းရှုလို့ရတာပဲဒါနောက်မှပြောတာပေါ့နော်ဟုတ်ပြီအဲ့တော့အာယုန်နမိတ်ကလေးတွေပေါ်လာတယ်ပေါ်လာတဲ့အာယုန်နမိတ်ကလေးတွေဖြစ်လာရင်အဲ့ဒီအာယုန်နမိတ်ကိုအကြောင်းပြုတ်ပြီးတော့သိတဲ့စိတ်တွေးစိတ်ကလေးတွေပေါ်လာတယ်။ပေါ်လာလို့ရှိရင်ယောဂီကချင်းချင်းသိလိုက်ရမယ်ဟာဒါအာယုန်နမိတ်တွေ။အာယုန်နမိတ်တွေ။ဝိပဿနာဉာဏ်ကြောင့်ဖြစ်လာတဲ့အာယုန်နမိတ်တွေ။တမာတိကြောင့်ဖြစ်လာတဲ့အာယုန်နမိတ်တွေ။အဲ့ဒီအာယုန်နမိတ်တွေကိုမကြည့်ရဘူး။ဘာလို့မလဲ။သိနေတဲ့တွေးစိတ်ကိုကြည့်။သိနေတဲ့တွေးစိတ်ကအာယုန်နမိတ်နဲ့မနောနဲ့တိုက်လို့ပေါ်လာတဲ့အကျိုး။အာယုန်နမိတ်နဲ့မနောသည်အကြောင်းတွေးစိတ်သည်အကျိုး။အကြောင်းကြည့်မလားအကျိုးကြည့်မလားအကျိုးကြည့်ဝိပဿနာရှုတယ်ဆိုတာကအကြောင်းရှုရမလားအကျိုးရှုရအကျိုးကိုရှုရနော်အဲ့ဒါလေးတော့ပုံသင်မှတ်ထားပေါ့အကြောင်းနဲ့အကျိုးနှမျိုးထဲမှာဘယ်ရာကိုရှုမလဲအကျိုးကိုရှုအကျိုးကိုကြည့်အကြောင်းကိုသိဟုတ်တယ်မလားကြည့်ရမှာကအကျိုးအကျိုးကိုသိရင်အကြောင်းကိုလည်းတပြိုင်တည်းသိသွားတယ်အဲ့တော့အကြောင်းနဲ့အကျိုးနှစ်ခုရှင်လာတဲ့အခါမှာဘာကြောင့်ဘာကြောင့်ဘာကြောင့်ဆိုတဲ့အကြောင်းကိုလိုက်ရှာမနေနဲ့အကျိုးကသာကြည့်အကျိုးကိုကြည့်လိုက်တာနဲ့ဒီပိုင်းနဲ့အကြောင်းကသူ့လိုလိုသိသွားပြီနော်အဲ့ဒါကြောင့်မလို့ဟောတာအာယုန်နမိတ်မနှောမှတိုက်တဲ့ တွေးစိတ်ပေါ်တယ်တွေးစိတ်ကိုကြည့်လိုက်တာနဲ့တွေးစိတ်ဒီဖြစ်ဖြစ်ဘာသစ္စာဒုက္ခသစ္စာရှုတဲ့ညာကမဂ္ဂသစ္စာတွေးစိတ်ပြတ်သွားတဲ့အချိန်မှာအာယုန်နမိတ်လည်းပြတ်သွားပြီအမှန်ကအာယုန်နမိတ်ပြတ်လို့တွေးစိတ်ပြတ်တာနော်အာယုန်နမိတ်ပြတ်လို့တွေးစိတ်ပြတ်တာသို့တော့ပရမအာယုန်နမိတ်နဲ့မနှောင်းနဲ့တိုက်တဲ့တွေးစိတ်တစ်ခုပေါ်တယ်ဒုတိယအာယုန်နမိတ်တစ်ခုနဲ့မနှောနဲ့တိုက်တယ်တွေးစိတ်တစ်ခုပေါ်တယ်အာယုန်နမိတ်ကဆက်ဆက်ပေါ်တဲ့အတွက်တွေးစိတ်ကလည်းဆက်ဆက်ပြီးတော့ပေါ်နေတယ်အဲ့ဒါကိုကိုကနေပြီးတော့တွေးစိတ်ကိုဖြတ်ခနဲ့ရှုလိုက်တဲ့အခါကျတော့တွေးစိတ်ကတွေးမှလားဖြစ်ပြတွေးမှလားအဲ့ဒီအချိန်မှာအာယုန်ကဘာပြန်ဖြစ်သွားလဲအခုနောက်အယောင်လင်းဆိုတဲ့အာယုန်နမိတ်ဒီအာယုန်အခုလောလောဆယ်ဝိပဿနာရဲ့အာယုန်လားတွေးစိတ်ကအာယုန်လားတွေးစိတ်ကအာယုံဖြစ်သွားပြီနော်အစင်ကိုဖြတ်ပလိုက်တာစောစောတုန်းကအာယုံနမိတ်ကိုတွေးစိတ်နဲ့ပြီးတယ်အခုတွေးစိတ်ကိုညံနေပြီဟုတ်တယ်မလားတွေးစိတ်ကိုညံနေပြီလိုက်တဲ့အခါကျတော့အာယုံနမိတ်ကတိကျဖြစ်သွားပြီလွတ်သွားပြီအဲ့ဒီလွတ်သွားတဲ့အခါကျတော့ပရမတွေးစိတ်တစ်ခုကိုညံနေကြည့်တယ်တွေးစိတ်ထပ်ပေါ်တယ်ညံနေကြည့်တယ်တွေးစိတ်ထပ်ပေါ်တယ်ညံနေကြည့်တယ်အာယုံနမိတ်ကချက်ချင်းမပြောက်တော့တွေးစိတ်ကထပ်ပေါ်နေထပ်ပေါ်တော့ညံနေထပ်ကြည့်နေအဲ့ဒီတော့ကြည်ပါများလာတဲ့အခါကျတော့အာယုန်နမိတ်ကမပေါ်တော့မပေါ်တော့တွေးစိတ်ကလည်းမပေါ်တော့တွေးစိတ်မပေါ်တဲ့အခါကျတော့ဉာဏ်ပဲရှိတော့တယ်အဲ့ဒီဉာဏ်ကိုတခါဉာဏ်နဲ့ပြန်ကြည့်ပရမဉာဏ်သည်အာယုန်နောက်ဉာဏ်ကဝိပဿနာဉာဏ်ရှုတဲ့ဉာဏ်အဲ့ဒီလိုနဲ့ဖြစ်လာတဲ့အခါကျတော့ဝိပဿနာဉာဏ်အစစ်ပြန်တန်းသွားတာပေါ့အာယုန်နမိတ်အလိုလိုပြောက်သွားပြီတွေးစိတ်ကလည်းပြောက်သွားပြီဘာတွေပဲကြံတော့လဲဝိပဿနာဉာဏ်ပဲကြံတော့ပြန်ပြောမယ်နော်ပရမအာယုန်နမိတ်အာယုန်နမိတ်ကိုဘယ်တော့မှတိုက်တော့ဗာစိတ်ပေါ်လဲတွေးစိတ်ပေါ်တယ်အဲ့ဒီတွေးစိတ်ကဘယ်လိုအာယုန်ပြုအာယုန်နမိတ်ကိုအာယုန်ပြုတာနော်အာယုန်နမိတ်ကိုအာယုန်ပြုပြီးတော့တွေးစိတ်ကလေးပေါ်နေတယ်ပရမတော့ကိုကမသိလိုက်တဲ့အခါကျတော့အာယုန်နမိတ်တွေကလည်းဆက်ဖြစ်နေတယ်တွေးစိတ်တွေကလည်းဆက်ဖြစ်နေတယ်တွေးကြည့်လို့မဟုတ်ဘူးဖြစ်တဏှာဖြစ်အဲ့ဒီလိုဖြစ်လာတဲ့အခါတော့ချက်ချင်းဖြတ်ဆိုသိလိုက်တာနဲ့အာယုန်နမိတ်ကြည့်ရမှာလားတွေးစိတ်ကြည့်ရမှာလားပရမဖြစ်တော့ကတွေးစိတ်တွေးစိတ်တွေးစိတ်တွေးစိတ်နောက်တော့တဏှာနဲ့တွဲတဲ့စိတ်ဖြစ်လာတာနော်ရင့်လာရင်တဏှာနဲ့တွဲတဲ့စိတ်ဖြစ်လာတာအဲ့တော့တဏှာနဲ့တွဲသည်ဖြစ်စေမတွဲသည်ဖြစ်စေအဲ့ဒီတွေးစိတ်ကိုညံနေမြအောင်ကြည့်အာယုန်နမိတ်ကလုံးဝအာယုန်မပြုတ်နဲ့အဲ့ဒီတွေးစိတ်ကလေးကိုစိုက်ကြည့်စိုက်ကြည့်စိုက်ကြည့်ကြည့်ကစားမှဟုတ်လားမပြောက်ဘူးထင်ရပေမဲ့စိုက်ကြည့်လိုက်ရင်အာယုန်နမိတ်လည်းပြောက်တယ်တွေးစိတ်လည်းပြောက်နော်အမှန်ကတော့တွေးစိတ်ကတော့များများပြောက်နေတာပဲပြတ်ပြီမဲ့နောက်တစ်ထပ်ထပ်ပေါ်နေတယ်စိုက်ကြည့်လိုက်တဲ့အခါတော့နိုင်အောင်ကြည့်လိုက်တဲ့အခါကျတော့နောက်ထပ်မပေါ်တော့နောက်ထပ်မပေါ်တော့ဘူးဆိုအာယုန်နမိတ်လည်းနောက်ထပ်မပေါ်တော့ဒီတော့တွေးစိတ်ကအာယုန်သိတာကဉာဏ်တွေးစိတ်ထပ်မပေါ်တဲ့အခါကျတော့ဘလူကအာယုန်ပြန်ဖြစ်သွားလဲဉာဏ်ကအာယုံနောက်ထပ်သိတာကဉာဏ်ဘယ်လိုဖြစ်သွားတာကိုသူကစဉ်းစားမပြတ်ကြည်နေတဲ့တတိနဲ့တမာတိနဲ့ပညာနဲ့ကြည်နေတဲ့ယောဂီပုဂ္ဂိုလ်တယောက်ဒီအခြားအာယုံကြည်စရာရှိရင်အခြားအာယုံကိုကြည်မယ်အခြားအာယုံကြည်စရာမရှိရင်ကိုဉာဏ်ကိုပြန်ကြည်ရပါဟုတ်တယ်မဟုတ်လားကြည်စရာမရှိလို့ရက်နေလို့မရဘူးနော်ရက်နေလို့မရဘူးညာရှုကအာယုံရှိရင်ရှုကကိုကြည်အရှုကအာယုံမရှိရင်သိနေတဲ့ဉာဏ်ကိုပြန်ကြည်ဟုတ်တယ်မဟုတ်လားအာရှုခံနေကုန်သွားပြီဆရာတချို့ယောဂီတွေကပါလို့တော့စောင့်လိုက်ရှာတချို့ယောဂီတွေကစောင့်နေတယ်အရှုခံလေးပေါ်မလားဟိုနေရာပေါ်မလားဒီနေရာပေါ်မလားပေါ်မလားစောင့်ပြီးတော့ကြည့်စောင့်ပြီးတော့ကြည့်တယ်ဆိုကြတဲ့ကောကအဲ့ဒါကိလေသာပဲနော်စောင့်ကြည့်ရမှာလားကိုယ်တဏ္ဍာမှာဖြစ်နေတဲ့စိတ်ကိုပြန်ကြည့်ရမှာလားအရှုခံလေးကုန်သွားပြီလို့သိလိုက်တယ်သိလိုက်တဲ့စိတ်ကိုပြန်ကြည့်ပေါ့ဟုတ်တယ်မဟုတ်လားအရှုကကုန်သွားပြီလို့သိလိုက်တာစိတ်အဲ့ဒီစိတ်ကိုပြန်ကြည့်နော်အဲ့ဒီစိတ်ကိုပြန်ကြည့်ရုံရုံချင်းရင်စိတ်ဖြစ်သဘောပြသဘောမြင်ရင်ဉာဏ်စိတ်နဲ့ဉာဏ်ကဘာကွာသလဲလို့မေးတော့ရုံရုံသိတာကစိတ်ဖြစ်ပြသိတာကဉာဏ်အဲ့ဒီဉာဏ်ကလည်းဘယ်လိုနဲ့တွဲဖြစ်စိတ်နဲ့တွဲဖြစ်တာပဲအဲ့ဒီတော့ရှင်းစိတ်ကိုနောက်စိတ်နဲ့ကြည့်တယ်ကြည့်ရင်ကြည့်ရင်လည်းဖြစ်ပြမြင်လာတဲ့ဉာဏ်ဖြစ်လာတယ်ဉာဏ်ဖြစ်လာတော့ရှင်းစိတ်နဲ့နောက်စိတ်မဟုတ်တော့ဘူးဘာဖြစ်သွားလဲရှင်းဉာဏ်နဲ့နောက်ဉာဏ်ဖြစ်သွားပြီရှင်းဉာဏ်ကိုနောက်ဉာဏ်နဲ့ကြည့်ရှင်းဉာဏ်ကိုနောက်ဉာဏ်နဲ့ကြည့်ဒါဉာဏ်ဆိုတဲ့အသိလေးနဲ့ပဲဝိတ်ပြီးတော့အဲ့ဒီဉာဏ်လေးမှပဲငြိမ်ပြီးတော့ကြည့်နေလိုက်တဲ့အခါကျတော့အာယုန်နမိတ်တွေမရှိတော့အဲ့ဒီတော့ဆိုတော့လမ်းမှာပေါ်ပြန်ရောက်သွားတာပေါ့နော်အဲ့ဒီနည်းနဲ့ လမ်းမှာပေါ်ပြန်ရောက်ပြန်တင်ယူရတယ်။ဘုရားတို့ကပီတိလေးပေါ်လာတဲ့ပီတိဆိုတာဒီတခြားသဘောလားနှိမ့်တဲ့သဘောလားနှိမ့်တဲ့သဘောလေးဖြစ်တယ်အဲ့ဒါလေးဖြစ်လာတဲ့သူ့ကိုကျင့်တဲ့တဏှာတဏှာဖြစ်လာရင်လမ်းပေးရပါပြီ။အဲ့ဒါဘာလို့ရမလဲပီတိစိတ်လို့တတိထားမြေပီတိစိတ်ကိုရှုတဏှာလေးဝင်လာရင်တဏှာကိုရှုဘာပဲလာလာဗလာတာကိုရှုနော်မိအောင်ရှုမရှုဘဲမနေနဲ့အဲ့ဒါလို့ရှုစရာကဘာလို့တာလဲသူ့ကိုစိုက်ကြည့်စိုက်ကြည့်ပီတိသဘောထင်ရှားရင်ပီတိကိုစိုက်ကြည့်တဏှာသဘောထင်ရှားရင်တဏှာကိုစိုက်ကြည့်စိုက်ကြည့်စိုက်ကြည့်လိုက်တဲ့အခါကျတော့သူ့ကိုတတိတမာတိလေးနဲ့စိုက်ကြည့်လိုက်တာနဲ့ပညာဉာဏ်ကဟောတာတွေကဖြစ်ပြဲသုံးမျက်ချက်ကြပါတယ်ကြီးလိုက်တာနဲ့တပြိုင်နက်တည်းမရှိတော့ဘူးမရှိတော့တာသည်ပြတ်သွားတဲ့သဘောအဲ့ဒီအပြတ်ကလေးကိုမြင်လိုက်တာသည်ဉာဏ်နော်အာယုန်နမေကလေးရဲ့ပီတိလေးရဲ့နေရာမှာဘယ်လိုစားဝင်တာလဲဉာဏ်စားဝင်တာတဏှာဆိုလဲတဏှာနေရာမှာဘယ်လိုစားဝင်တာလဲဉာဏ်စားဝင်တာလဲဉာဏ်စားဝင်လာတော့တဏှာမရှိတော့ဘူးဉာဏ်ပဲရှိတော့အဲ့ဒီဉာဏ်ကလည်းမပြတ်မဲ့နေရာလားပြတ်မဲ့နေရာလားပြတ်မဲ့တရားသူကလည်းသူပြတ်သွားမှာပြတ်သွားရင်သူ့နောက်ကဘယ်လိုပြန်ပေါ်မလဲဉာဏ်မဲ့ပြန်ပေါ်မှာပေါ်နော်ရှုရင်ဉာဏ်ပေါ်မှာမရှုရင်တဏှာပေါ်မယ်ဟုတ်တယ်မဟုတ်လားဆိုလိုရင်းကတော့တတိသမာတိနဲ့စိုက်ကြည့်နိုင်ရင်ဉာဏ်ပေါ်မယ်တာယာရင်တဏှာပေါ်မယ်အဲ့တော့တဏှာပေါ်ခံမလားဉာဏ်ပေါ်ခံမလားဆိုရင်ဉာဏ်မဲ့ပေါ်မှာဖြစ်မှာဉာဏ်ပေါ်မှာဝိပဿနာဆင်တတ်မယ်တဏှာပေါ်ရင်ဝိပဿနာရပ်သွားမယ်နော်တဏှာပေါ်လာရင်မမဟုတ်တော့ဘူးဉာဏ်ပေါ်မှာမဲ့တဏှာလာရင်မမဟုတ်တော့ဘူးဉာဏ်မဉာဏ်လာမှာမဲ့မမဟုတ်ဘူးမမဟုတ်မဟုတ်တဲ့မမဟုတ်ဘူးမဟုတ်တဲ့ဆိုတာကဘလို့ပေါ်မှာမူတည်တယ်ကိုယ့်ရဲ့ရှုတဲ့ပေါ်မှာမူတည်တယ်အဲဒီလိုနည်းနဲ့ပဲပီတိပတ္တိနော်ပီတိပတ္တိပီတိလေးပေါ်လာလဲဒီတိုင်းရှုပတ္တိလေးပေါ်လာလဲဒီတိုင်းရှုနော်ခုနလိုငြိမ်းချမ်းနေတဲ့ရေဘောတစ်ထောင်လောင်တကယ်တော့ခံစားနေရတယ်ဆိုရင်ခံစားနေရတာကယင်မြေသူ့ကိုရှုနေအောင်ရှုနော်အဲဒီလိုရှုနေအောင်ရှုလိုက်တဲ့အခါကျတော့ဝိပဿနာဉာဏ်လေးပြန်ဖြစ်လာတယ်နောက်တစ်ခါကျတော့ဒီမောကသရတတ္တကြီးညိုတာကိစ္စမျိုးကြီးညိုမနေနဲ့ကြီးညိုတာနောက်မှကြီးညိုဟုတ်တယ်မလားဖျားကြီးညိုတာသမထလားဝိပဿနာလားသမထတရားကြီးညိုတာလဲသမထသံဃာကြီးညိုတာလဲသမထဖြစ်ပြရှုမှဝိပဿနာအဲဒါကြီးညိုတာနောက်မှကြီးညိုဟုတ်တယ်မလားလှူခြင်းရင်နောက်မှလှူနော်ကြီးညိုရင်နောက်မှကြီးညိုအခုလောလောဆယ်ဘာလို့မလဲကြီးညိုနေပါတယ်တဲ့စိတ်ကလေးကိုဖြစ်ဖြစ်ရှုဖြစ်ဖြစ်ရှုနိုင်ဖို့ပဲရည်ကြည့်တယ်မရှုနိုင်ရင်တော့ဘာပဲရပါမယ်နော်ဘက္ခဟဆိုတဲ့ဝရိယဝရိယတရားလေးပေါ်လာလဲဒီတိုင်းပဲဖြစ်ဖြစ်ရှုဒုက္ခချမ်းသာမှုလေးပေါ်လာလဲရှုညာနာညာသနာကဘာညာလဲဝိပဿနာညာဝိပဿနာဉာဏ်လေးဖြစ်လာတော့ဝိပဿနာဉာဏ်လေးအားကောင်းလာတော့လေစိတ်ထဲမှာကျင့်တတ်လာကျင့်တတ်တော့ဘာဖြစ်တော့တဏှာဝိပဿနာဉာဏ်နေရာမှာဘယ်လိုစားဝင်သွားလဲတဏှာစားဝင်သွားတယ်အဲ့ဒီတဏှာစားဝင်တာတဏှာကိုသိအောင်လုပ်သိအောင်လုပ်ပြီးတော့သူ့ကိုမိအောင်ကြည့်သိအောင်လုပ်မိအောင်ကြည့်ကြည့်တဲ့အခါကျတော့တဏှာတွေ့မှလားဖြစ်ပြတွေ့မှာတဏှာကဖြစ်ပြပါသိစရှုတဲ့ဉာဏ်ကမေကသိစဆိုတော့ဉာဏ်ပြန်ပေါ်လာတာပေါ့နော်ဉာဏ်လေးပြတ်သွားတဲ့နေရာမှာတဏှာဝင်သွားတယ်တဏှာကိုပြန်ရှုလိုက်တဲ့အခါကျတော့တဏှာကဖြစ်ပြဒုက္ခသစ္စာရှုတဲ့ဉာဏ်ကမဂ္ဂသစ္စာဆိုတော့ဉာဏ်ပြန်ပေါ်လာတယ်ဉာဏ်ပြန်ပေါ်လာတဲ့အခါကျတော့ရှင်းဉာဏ်ကိုနောက်ဉာဏ်နဲ့ရှုအဲ့ဒီဉာဏ်ကိုနောက်ဉာဏ်နဲ့ရှုဉာဏ်ကိုဉာဏ်နဲ့ရှုဆိုတာဘာပြောတာလဲသိနေတဲ့အသေးလေးကိုပဲစိုက်ကြည့်စိုက်ကြည့်စိုက်ကြည့်စိုက်ကြည့်ဖြစ်ပြသဘောမျိုးလေးနဲ့အမြဲတမ်းတွေ့နေလိုက်မယ်နော်အဲ့ဒီလိုတွေ့နေရင်ဝိပဿနာဉာဏ်လေးတွေစဉ်းတန်းနေတာပဲအဲ့ဒီလိုနည်းနဲ့ခန္ဓာတော်ကကြံတဲ့တတိတို့ဥပိ္ပခာတို့တဏှာတို့ဒါတွေကိုလည်းရှုအဲ့ဒီလိုနိုင်အောင်ရှုနိုင်သွားပြီဆိုလို့ရှိရင်ကျော်သွားပြီဒီအဆင့်ကျော်သွားပြီအဲ့ဒီအဆင့်ကျော်သွားရင်နောက်ပိုင်းကျတော့ဆရာမပါလဲတဲ့ကိစ္စမရှိတော့ဘူးနော်အဲ့ဒီလိုဖြစ်သွားပြီဆိုစိတ်ထဲမှာအငြိကျေးတွေဆင်ကျေသွားပြီဆလိုရင်ကတော့တဏှာဆိုတဲ့အငြိကျေးတွေကင်းသွားပြီနိဗ္ဗာန်တရားလေးကင်းသွားပြီဥပက္ခိတတရားလေးကင်းသွားပြီအနောက်ချက်လေးကင်းသွားပြီအဲဒီလိုကင်းသွားတဲ့ဝိသုဒ္ဓိတည်တဲ့မက္ကမက္ကညာနာတတနာဝိသုဒ္ဓိလို့ဒီလိုခေါ်တယ်မဲအဆင့်မှာမဲမဟုတ်တဲ့တရားတွေဝင်လာတာကိုကိုကသိလိုက်ပြီးအတွက်မဲမဟုတ်တဲ့နေရာကနေမဲဟုတ်တဲ့နေရာရောက်ပြန်ပြီးတော့လုံနိုင်သည့်အတွက်ဒါကမဲဟုတ်တဲ့ဒါကမဲမဟုတ်ဘူးလို့ပိုင်းခြားသိတဲ့အတိကလေးကိုမက္ကမက္ကညာနာတတနာဝိသုဒ္ဓိလို့ခေါ်တာ တိလုံးလေးဖြစ်လာတဲ့အခါတော့နောက်ပိုင်းကျတော့ဒီလောက်ကြီးခရယကိစ္စမရှိတော့ဘူးညာတဏနာဝိသုဒ္ဓိပရိပဒညာတဏနာဝိသုဒ္ဓိပြီးတော့ညာတဏနာဝိသုဒ္ဓိပရိပဒညာတဏနာဝိသုဒ္ဓိဆိုတာကဝိပဿနာညာတဏနာဝိသုဒ္ဓိဆိုတာကမဲ့အဲ့ဒီအတွက်သာသနာတော်မှာမြတ်စွာဘုရားရဲ့တရားအကျင့်ကိုကျင့်လာတာတကွချင်းတကွချင်းမေးတယ်အာလုံးပေါင်းလာတော့ဝိသုဒ္ဓိဘယ်နှမျိုးလဲ9မျိုးအရှင်မဘုန်းတော်ကဘာပြောလဲမဟုတ်ဘူးလို့ပြောတယ်မဟုတ်ဘူးဆိုတော့ကဲကောင်းပြီဘုန်းကြီးပြိဿတိဝိပဿနာအတွက် level မဟုတ်ဘူးလောကတရားမဲ့အတွက်လာမေးတော့လဲဒါလည်းမဟုတ်ဘူးဒါဖြစ်ရင်အရှင်ဘုရားဘာအတွက်တရားကျင့်တာတော့ဆိုတော့အရှင်ဘုန်းမှာဘုန်းတော်ကပြန်ပြေတယ်အရှင်ဘုရားလည်းတပိတော့နိဗ္ဗာန်လိုချင်လို့တရားကျင့်တာဟုတ်တယ်မဟုတ်လားနိဗ္ဗာန်တော့ဘလို့နိဗ္ဗာန်မျိုးလဲဆိုရင်အနုပါတိဒေသနိဗ္ဗာန်ခန္ဓာစံသိငိမ့်တဲ့နိဗ္ဗာန်သူတို့ကျင်တော့เนาะအဲ့ဒီနိဗ္ဗာန်လိုချင်တော့ဒီပြတော့တရားကျင့်တာပါဆိုတော့ပြန်မေးတယ်အရှင်ဘုရားအခုနပြောတဲ့ဝိသုဒ္ဓိတွေဟာနိဗ္ဗာန်မဟုတ်ဘူးလားပြန်မေးတယ်เนาะမဟုတ်ဘူးတဲ့ဘုန်းတော်ပရိသတ်တွေစဉ်းစားကြည့်เนาะအခုနပြောတဲ့ဝိသုဒ္ဓိတွေစေတာဘုန်းကြီးချုံပြီးတော့ပဲပြောလိုက်ပါမယ်ဝိသုဒ္ဓိတစ်ခွင်းချင်းတစ်ခွင်းချင်းပေါ်မှာသဘောပေါက်တဲ့ဉာဏ်ဒီဘလောက်ပဲညံလို့ပဲပြောပြောသူသည်ဖြစ်သဘောပြတ်သဘောကင်းရလားမကင်းရင်သူသည်ဘာသစ္စာလဲဒုက္ခဒုက္ခသစ္စာဒါဒီအချက်ကအဓိကအချက်ပဲနော်ဝိပဿနာဉာဏ်ကလည်းပဲဖြစ်ပြကင်းရလားမကင်းတော့ဘာသစ္စာလဲဒုက္ခသစ္စာနော်လောကတရားမဲ့ကလည်းဖြစ်ပြကင်းရလားမကင်းတော့ဘာသစ္စာလဲဒုက္ခသစ္စာမဲ့အနေနဲ့ပြောရင်မကသစ္စာဖြစ်ပြမကင်းသည့်အတွက်ဒုက္ခသစ္စာဖို့စိတ်ကတော့ဖြစ်ပြကင်းရလားမကင်းရင်ဘာသစ္စာလဲမဲ့စိတ်နဲ့ဒုက္ခသစ္စာဖို့စိတ်နဲ့ဒုက္ခသစ္စာဝိပဿနာညာလဲဒုက္ခသစ္စာစိတ်မှန်ရင်ဒုက္ခသစ္စာစေတသိက်မှန်ရင်ဒုက္ခသစ္စာရုပ်မှန်ရင်ဒုက္ခသစ္စာအဲဒီဒုက္ခသစ္စာရဖို့ဝိပဿနာညာလေးရဖို့တရားရှုတယ်ဆိုရင်ဒုက္ခသစ္စာရဖို့တရားရှုတယ်ဆိုတဲ့အဓိပ္ပာယ်ရောက်သွားမှာပေါ့ဟုတ်တယ်မဟုတ်လားဘာဖြစ်လို့တော့ဝိပဿနာညာကသူကိုယ်တိုင်ဖြစ်ပြကင်းရလားမကင်းတော့ဘာသစ္စာလဲအဲ့ဒါကိုနိဗ္ဗာန်လို့မှတ်ရင်နိဗ္ဗာန်မှာဖြစ်ပျက်ရှိသေးတယ်ဆိုတဲ့အဓိပ္ပာယ်ရောက်သွားမှာပေါ့နိဗ္ဗာန်မှာဝိပဿနာဉာဏ်ရှိတာမဉာဏ်ကောရှိတာဘုံဉာဏ်ကောရှိတာမဉာဏ်အတွက်တရားကျင့်ပါတယ်ဆိုနိဗ္ဗာန်မရောက်တော့ဘူးမဉာဏ်နဲ့တည်းလမ်းဆုံးသွားမယ်ဟုတ်တယ်မလားဘုံဉာဏ်အတွက်တရားကျင့်ပါတယ်ဆိုနိဗ္ဗာန်ရောက်ပါမလားဘာနဲ့တည်းလမ်းဆုံးသွားမလဲဘုံဉာဏ်နဲ့တည်းလမ်းဆုံးသွားမယ်သူကလူကျင်တာကယုံနံဖြစ်ပျက်ဒုက္ခသစ္စာအလုံးကင်းနေတဲ့နိဗ္ဗာန်သူတို့ကျင်တာဟုတ်တယ်မလားမဉ္ဇဏ်သည်ဖြစ်ပြမကင်းသည့်အတွက်ဘာသစ္စာလဲဘုံဉဏ်သည်ဖြစ်ပြမကင်းသည့်အတွက်ဘာသစ္စာလဲဒုက္ခသစ္စာနော်အဲ့ဒီမဉ္ဇဏ်ဘုံဉဏ်ဆိုတဲ့ဝိသုဒ္ဓိတွေကိုအဲ့ဒီအခြေအနေကိုနိဗ္ဗာန်လို့ပြောမယ်ဆိုရင်နိဗ္ဗာန်မှာဒုက္ခသစ္စာရှိသေးတယ်ဆိုတဲ့အဓိပ္ပာယ်ရောက်နေသေးတယ်ဒါကြောင့်မလို့အရှင်မဘုန်းတော်ကဘာပြောလဲတပိတော့ဒီနိဗ္ဗာန်မှာလွှဲရင်တပိတော့ဘာမှမလို့ခြင်းဘူးအဲ့ဒီတော့အရှင်မအရှင်သာရိပုတ္တရာပရိမတ်ကြီးကပြောတယ်အရှင်ဘုရားအဲ့ဒီလိုဆိုရင်အဲ့ဒီဝိသုဒ္ဓိတွေမပါဘဲနဲ့ကောနိဗ္ဗာန်ရောက်ပါမလားဒါတော့မရောက်မလဲဟုတ်တယ်မဟုတ်လားဝိပဿနာမပါဘဲနဲ့နိဗ္ဗာန်ရောက်ပါမလားမဲမပါဘဲနိဗ္ဗာန်ရောက်ပါမလားဖို့မပါဘဲနဲ့နိဗ္ဗာန်ရောက်ပါမလားသို့တော့နိဗ္ဗာန်မှာမရှိတာနိဗ္ဗာန်မှာဖို့ရှိတာနိဗ္ဗာန်မှာခန္ဓာရှိတာမရှိဘူးဆိုလို့ရှိရင်နိဗ္ဗာန်ကိုဘာနဲ့ခံစားမလဲဟုတ်တယ်ပြိတ္တတိဟုတ်တယ်မလားနိဗ္ဗာန်မှာယုံရှိလားနိဗ္ဗာန်မှာနာရှိလားမရှိရင်ဘာနဲ့ခံစားမလဲဘာနဲ့မှမခံစားရဘူးအငြိမ့်တက်ကအငြိမ့်တက်ပဲဟုတ်တယ်မလားနိဗ္ဗာန်ဆိုတာဘာလဲလို့မေးရင်အငြိမ့်တက်ဘာငြိမ့်တာလဲမေးရင်ဒုက္ခငြိမ့်တာဒုက္ခငြိမ့်တယ်ဆိုတာဘာပြောတာလဲခန္ဓာငြိမ့်တာဟုတ်တယ်မလားဒုက္ခငြိမ့်တယ်ခန္ဓာငြိမ့်တယ်ခန္ဓာလုံးဝမရှိဘူးဒုက္ခလုံးဝမရှိဘူးနိဗ္ဗာန်ကိုတစ်ခုခုနဲ့ခံစားခြင်းပါတယ်ဆိုရင်အဲ့ဒီခံစားခြင်းတဲ့ပုဂ္ဂိုလ်ဒီဘာနဲ့ခံစားမလဲဒုက္ခသစ္စာနဲ့ခံစားတဲ့အိဗယ်မရဘူးလားရောက်လားအဲ့ဒီလိုရောက်နေနိဗ္ဗာန်မှာဒုက္ခသစ္စာရှိတယ်ဆိုတဲ့အိဗယ်မရဘူးလားရောက်နိဗ္ဗာန်မှာဒုက္ခသစ္စာရှိပါ့မလားဒုက္ခသစ္စာမရှိသလိုဒုက္ခသစ္စာနဲ့ခံစားလို့ကဖြစ်ပါ့မလားဒီတော့နိဗ္ဗာန်မှာဒုက္ခသစ္စာမရှိခံစားတဲ့ဝေဒနာလည်းမရှိသိတဲ့ဉာဏ်လည်းမရှိဒီလိုဆိုနိဗ္ဗာန်ဟာဘာလဲအငြိမ့်တယ်ဘာငြိမ့်တာလဲဒုက္ခငြိမ်းတယ်။ဘာဖြစ်လို့ဒုက္ခငြိမ်းတာလဲ။ဒုက္ခဖြစ်ကြောင်းငြိမ်းလို့ဒုက္ခငြိမ်းတာ။ဟုတ်တယ်မလား။ဒုက္ခဖြစ်ကြောင်းကဘယ်လိုလဲ။ကိလေသာ ကိလေသာငြိမ့်လို့ဒုက္ခငြိမ့်တယ်ကိလေသာလည်းငြိမ့်ဒုက္ခလည်းငြိမ့်တာသည်နိဗ္ဗာန်နော်ကိလေသာလည်းငြိမ့်ဒုက္ခလည်းငြိမ့်တာသည်နိဗ္ဗာန်နိဗ္ဗာန်အရဟံပါဒံလို့ဘုန်းကြီးတို့နည်းနည်းလေးဥပမာလေးတစ်ခုဟောဝိသပရပတ်ကြီးကိုမြတ်စွာဘုရားပြောတဲ့စကားလေးတစ်ခုရှိတယ်ဝိသပရပတ်ကြီးကပြောတယ်အရှင်ဘုရားအဲ့ဒီခန္ဓာစသိငြိမ့်သွားတဲ့ပုဂ္ဂိုလ်ဘယ်ရောက်သွားတယ်လဲတကဒီလိုမေးတာကိုနော်ခန္ဓာသာသိဉာဏ်နိဗ္ဗာန်မို့လားဟုတ်တယ်မို့လားခန္ဓာသာသိဉာဏ်တဲ့ဘုက္ခုဘယ်ရောက်သွားတယ်လဲဆိုတော့နိဗ္ဗာန်ကိုရောက်သွားတယ်လို့သူမေးတာမို့လားစကားပြင်းတဲ့ကောင်မပြောဘူးလားပြောလားပြောတယ်ဒါပေမဲ့မြတ်စွာဘုရားကအဲ့ဒီမှာဗာပြောတော့လို့ဆိုတော့ဝိစာတဲ့ဥပမာတစ်ခုငါပြောမယ်တဲ့မိဘုံကြီးတို့စိတ်ထက်ကနေကြည့်လိုက်နော်အဲ့ဒီမိဘုံကြီးတို့ကြည့်လိုက်တဲ့အခါကျတော့ကဲအဲ့ဒီမိကသာမီးလဲလို့မင်းရဘယ်လိုပြောမလဲအရှင်ဘုရားထင်းနဲ့ဖူထားရင်ထင်းမီပေါ့ဝါနဲ့ဖူထားရင်ဝါမီပေါ့မြင်းနဲ့ဖူထားရင်မြင်းမီပေါ့နော်ကောင်ရုံးနဲ့ဖူထားရင်ကောင်ရုံးမီပေါ့ဟုတ်ပြီအဲ့ဒီလိုဆိုရင်ထင်းတို့မြင်းတို့ကောင်ရုံးတို့ဘာမှမရှိတော့ဘူးဘာမှထပ်မထည့်ဘူးဆိုရင်ဒီမီဘယ်လိုနေမလဲအရှင်ဘုရားငြိမ့်သွားမှာပေါ့တဲ့အဲ့ဒီငြိမ့်သွားတဲ့မီဘယ်ရောက်သွားတယ်လဲသက်သာဘုရားမေးတော့သူမဖြေတတ်တော့ဟုတ်တယ်မဟုတ်လားငြိမ့်သွားတယ်မိဘယ်ရောက်သွားတယ်လဲဆိုတော့မဖြစ်တတ်တော့မိငြိမ့်တာငြိမ့်သွားတာပဲဘယ်ရောက်သွားတယ်လို့ပြောလို့ရလားဒါမင်းဘာဖြစ်သွားလဲငြိမ့်သွားတာအဲဒီလိုပဲအခုလည်းပဲခန္ဓာဇာတိငြိမ့်နေတယ်ဆိုတာခန္ဓာငြိမ့်တာပဲလူလင်နိဗ္ဗာန်ရောက်သွားတာလားမဟုတ်ဘူးနိဗ္ဗာန်သွားခံစားနေတာလားမဟုတ်ဘူးနိဗ္ဗာန်ဘုံကြီးရောက်သွားတာလားဒါလည်းမဟုတ်ဘူးဘယ်နေရာမှာသွားခံစားနေလဲဒါလည်းမရှိဘူးဒါဖြင့်ဘာဖြစ်တာတော့ငြိမ့်တာဘာတွေငြိမ့်တော့ဒုက္ခငြိမ့်တာဒုက္ခငြိမ့်တဲ့ကခန္ဓာငြိမ့်တာခန္ဓာငြိမ့်တာဘာကြောင့်ငြိမ့်တာလဲကိလေသာငြိမ့်လို့ငြိမ့်တာကိလေသာကထင်းထက်ထဲတဲ့ပုံကုတ်နဲ့တူတယ်နော်ခန္ဓာရှိတာကထင်းနဲ့တူတယ်ထင်းရှိရင်ဒုက္ခမရှိဘူးအခုကကိလေသာဆိုတဲ့ထင်းထက်ထဲတဲ့ပုံကုတ်လည်းမရှိတော့ထင်းဆိုတဲ့ခန္ဓာလည်းမရှိတော့ဒီတော့မီးတောက်နိုင်သေးလားမတောက်နိုင်တော့ဒုက္ခရှိသေးလားအဲ့ဒီဒုက္ခငြိမ့်တာဒီပါလေနိဗ္ဗာန်ပါပဲဟုတ်တယ်မဟုတ်လားအဲ့တော့နိဗ္ဗာန်ဘယ်နေရာမှာရှိတယ်လဲဆိုရင်ဘယ်နေရာမှာရှိတယ်လို့မပြောနဲ့ငြိမ့်တာဒီနိဗ္ဗာန်ဥပမာပြပါဆိုဖျောင်းတယ်လေထုံပြမိမုတ်လိုက်ဖျောင်းတယ်လေငြိမ့်သွားတယ်အဲ့ဒီငြိမ့်တယ်မိပြောင်းသွားတယ်လို့မေးကြည့်ဘယ်လိုဖြစ်မလဲဖြစ်တာဟုတ်တယ်မဟုတ်လားငြိမ့်တာတော့မမှန်ဘူးလားမှန်လားမှန်တယ်ဖျောင်းတယ်မိငြိမ့်သွားတယ်နဲ့တပတ်နဲ့အပူကောင်းမငြိမ့်ဘူးလားမိလည်းငြိမ့်အပူလည်းငြိမ့်အခုလည်းပဲတဏှာလည်းငြိမ့်ကိလေသာလည်းငြိမ့်ဒုက္ခလည်းငြိမ်းဒီလိုမဟုတ်လားအဲဒီလိုငြိမ်းသွားတာဒီပါတယ်လေနိဗ္ဗာန်ပါပဲအဲဒီသဘောတရားကိုအခြေခံပြီးတော့အရှင်မဘုန်းတော်မထေရကြီးကအရှင်မယားတပည့်တော်ဘာဝိသုဒ္ဓိတော်မှာတပည့်တော်အာထုတ်နေတာမဟုတ်ဘူးဘာလို့ကျင်လို့အာထုတ်တာလဲအနုပါဒပရိနိဗ္ဗာန်လုံးဝငြိမ်းတဲ့အငြိမ့်တတ်လို့ကျင်လို့အာထုတ်နေတာလို့မဖြစ်ဘူးလားဖြစ်လားအဲဒီတော့ရှင်မုန်းတော်မထေရကြီးဖြည့်တဲ့စကားထဲမှာနိဗ္ဗာန်ရဲ့သဘောမပါဘူးလားပါသွားလားအဲ့ဒါကြောင့်မလို့နိဗ္ဗာန်လိုချင်ပါတယ်ဆိုရင်ဘုန်းကြီးတို့ပရိသတ်တွေနိဗ္ဗာန်လိုချင်ပါတယ်နိဗ္ဗာန်ကိုခံစားချင်ပါတယ်ဆိုကြတဲ့ကိုကစကားဖြစ်နေတော့ပြောချင်ပြောနော်တကယ်သဘာဝရှိမှဆိုရင်တော့မမှားဘူးလားမှားတယ်တကယ်ကဘာပြောရမလဲငြိမ့်ချင်ဘာငြိမ့်ချင်တာလဲဒုက္ခငြိမ့်ချင်ဒုက္ခငြိမ့်ချင်ဘာလို့ရမလဲကိလေသာငြိမ့်အောင်လို့ဟုတ်တယ်မဟုတ်လားဒုက္ခငြိမ့်ချင်ကိလေသာငြိမ့်အောင်လို့ဘာနဲ့လို့မလဲမက်တို့မဉဏ်နဲ့လို့ဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မလို့ဒုက္ခငြိမ့်တဲ့အငြိမ့်တဲ့ကိုရကြပါလေဆိုရင်ကိလေသာတတ်ဗာနတတ်မနတတ်အဲ့ဒီမဲ့တတ်ဖို့ရတဲ့အတွက်သီလဝိသုဒ္ဓိလည်းလိုတယ်စေတဝိသုဒ္ဓိဒေတဝိသုဒ္ဓိကင်္ဂဝိတ္တဝိသုဒ္ဓိအစစ်စစ်တတ်သွားရင်တဖြည်းဖြည်းနဲ့ကိလေသာငြိမ့်ပါပဲကိလေသာငြိမ့်ရင်ဒုက္ခလည်းငြိမ့်ပါပဲဒုက္ခငြိမ့်ရင်ငြိမ့်တဲ့ရမှာပဲအဲ့ဒါဒီဘုဒ္ဓဘာသာရဲ့အဓိကအထုတ်တဲ့နိဗ္ဗာန်ပဲဟုတ်တယ်မဟုတ်လားကဲကောင်းပြီဒါဖြင့်ဒါရိုက်လဲရှိတော့ဒါရိုက်ကိုတကြအောင်ဆိုအေးကျမချမ်းသာစွာပြည့်မြတ်စွာဘုရားရှင်သာသနာ့မြတ်ကြီးကိုနိဒတ်သောပွင့်တဲ့အောင်ပြုစုဆောက်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။